Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသရရှင်များခင်ဗျာ VOA American တန်ကနေ2023ခုနှစ်မတ်လ15ရက်ဗိုလ်ရုညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ line to meter 19.25.32 တို့ပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတချိန်တည်းထုတ်လွှင့်နေတွင်နားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကခင်မောင်စိုးမင်ပါဒီကနေ့ညနောက်ဆုံးရထူးခြားတဲ့ထိတ်တန့်ရောက်သတင်းတွေကတော့ရုရှားတိုက်လေရင်နဲ့အမေရိကန်ဒရုန်းလေရင်တိုက်မိကြပါတယ်ရိုဟင်ဂျာတွေမြန်မာနိုင်ငံပြန်လာဖို့စစ်ကောင်စီကိုယ်စားလှယ်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိဆွေးနွေးနေကြပါတယ်ပါကစ္စတန်ဝန်ကြီးချုပ်ဟောင်းကိုဖမ်းဖို့သွားတဲ့ရဲတွေနဲ့အဲ့ဒီဝန်ကြီးချုပ်ဟောင်းကိုထောက်ခံသူတွေရုံရင်ဆန်ကပ်ဖြစ်ကြပါတယ်အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါကိုဝင်းမင်းရေ
ဟုတ်ကဲ့ပါကိုခင်မောင်စိုးမင်းရေဒီအထူးအခြားဆုံးသတင်းတွေအပြီးမှာတော့အခုညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေရဲ့မှာဆိုရင်ပဲခူးတိုင်းပေါ့မြို့နယ်မှာလေကြောင်းပါဝင်တိုက်ပွဲပြင်းထန်ခဲ့တာမှာဒေသကာကွယ်ရေးတာဝန်ရှိသူကအ
ကောင်တွေကဟာမလားဟာကြီးကြတော့ဒီကောင်ကလေရင်စစ်ကိုလာလေရင်အားကြောင့်မကြောက်လေရင်ရောက်လာတာပဲပြစ်သွားတယ်လေရင်ကနိုင်ဝဲဆိုကြမှာဒီကောင်တွေခါလို့ဒီပဲ
နောက်တိုက်ပွဲပြင်းထန်နေတဲ့ကြားပြည်နယ်မှာလည်းဒီမော့ဆိုးမြို့နီးစစ်ဘေးရှောင်တွေပိုများလာနေပါတယ်နောက်စကိုင်းတိုင်းဘက်မှာတော့ကျွန်းလာမြို့ဝင်ထွက်ကိုထပ်ပိတ်ပြီးပြူစောထီတွေကစစ်တပ်တန်းတက်ခိုင်းနေပါတယ်အခုလိုစိတ်ဝင်စားစရာအကောင်းဆုံးသတင်းလွှာတွေအပြီးမှာတော့ဗိုလ်ရုညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကျော်စံတာရဲ့အက်ဒီတာနဲ့ဆွေးနွေးကန်နောက်လူထုနဲ့ကျန်းမာရေးနောက်အားကစားကဏ္ဍတွေကိုဆက်နားဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကျွန်တော်ပြောပြပေးပါမယ်ခင်ဗျာ
ပင်လယ်နက်ပေါ်ကနိုင်ငံတကာပိုင်းဝေဟင်ထဲမှာရုရှားတိုက်လေယာဉ်နဲ့တိုက်မိတဲ့အတွက်အမေရိကန်ရဲ့ထောက်လှမ်းရေးဒရုန်းလေယာဉ်အင်ကာနေကပြတ်ကျတဲ့အပေါ်အမေရိကန်ဘက်ကပြင်းပြင်းထန်ထန်ရှုံးချလိုက်သလိုရုရှားဘက်ကလည်းဒါဟာအမေရိကန်ဘက်ကရန်စတဲ့လုပ်ရန်လို့တုံ့ပြန်ဆွဆွဲလိုက်ပါတယ
် This demonstrative of very unprofessional unsafe airmanship on the part of these pilots
ရုရှားလေယာဉ်မှုရဲ့လုပ်ရဟာကျွမ်းကျင်မှုမရှိတာကိုပြသရာရောက်ပြီးသူတို့အတွက်လည်းအန္တရာယ်များတယ်အန္တရာယ်များတယ်လို့အမေရိကန်ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးချုပ်ပက်ရိုင်ဒါကမနေ့ကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။အင်ကာနေကရုရှားတိုက်လေယာဉ်နဲ့တိုက်မိတဲ့အတွက်အမေရိကန်ရဲ့ထောက်လှမ်းရေး MQ-9 drone လေယာဉ်ပင်လယ်နဲ့ထက်ပြတ်ကျသွားပြီးအခုချိန်ထိဆဲလို့မရရှိသေးတဲ့အကြောင်းသူကပြောပါတယ်။ဒီဖြစ်ပျက်နဲ့ပတ်သက်လို့အမေရိကန်နိုင်ငံဆိုင်ရာရုရှားသံအမတ်ကိုစင့်ခေါ်ကောက်ကွက်ခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရနက်ပရိုက်ကပြောပါတယ်။ဒီလိုကန့်ကွက်အပြီးဒီဖြစ်ပျက်ဟာအမေရိကန်ဘက်ကကျူးကျော်ရန်စတာလို့အမေရိကန်နိုင်ငံဆိုင်ရာရုရှားသံအမတ်ကြီးအနာလိုဒီအန်တိုနော့ဖ်ကရုရှားအစိုးရပိုင်းရုံးမြင့်သံကြားကနေပြောဆိုပါတယ်။အင်ဂျီရောပြောခွင့်ရဂျွန်ကာဘီကတော့ရုရှားရဲ့လုပ်ရဟာအမေရိကန်ဒရုန်းလေယာဉ်တွေနိုင်ငံတကာဝေဟင်ပိုင်နဲ့ထက်ပြန်တန်းခွင့်မရအောင်ရည်ဝဲတာလို့ရည်ဝဲထားတာဆိုရင်တော့အောင်မြင်မှာမဟုတ်တဲ့အကြောင်းလက်ခံမှာမဟုတ်တဲ့အကြောင်းမနေ့ကသတင်းစာရှင်းလင်းပွဲမှာ VOA ရဲ့အမေကိုဖြေကြားလိုက်ပါတယ်
။ယူကရိန်းအနေနဲ့ရုရှားကိုဆက်ခုခံနိုင်ရေးကူညီပေးဖို့အမေရိကန်နဲ့နိုင်ငံ50ခန့်ကကာကွယ်ရေးတာဝန်ရှိသူတွေဆွေးနွေးဖို့ရှိနေပါတယ်။ရုရှားချူကျော်မှုကိုခုခံနေတဲ့ယူကရိန်းအတွက်လိုအပ်ချက်တွေကိုနိုင်ငံပေါင်း50လောက်ကကာကွယ်ရေးဌာနတာဝန်ရှိသူတွေနဲ့အမေရိကန်ကာကွယ်ရေးဌာနထိပ်တန်းရာရှိသူတွေဒီနေ့ဆွေးနွေးရမှာယူကရိန်းစစ်တပ်အတွက်ကြီးစံခဲရန်လိုအပ်ချက်ကိုအဓိကဆွေးနွေးမဲ့အလားအလာရှိနေပါတယ်။ယူကရိန်းကာကွယ်ရေးဆက်သွယ်ဆောင်ရွက်မှုအဖွဲ့ရဲ့ပြီးခဲ့တဲ့ဆွေးနွေးပွဲတွေကိုဂျာမနီနိုင်ငံရမ်စတိုင်းလေတပ်စခန်းမှာကျင်းပခဲ့တာဖြစ်ပြီးအခုတစ်ချိန်မှာတော့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်အော့စတန်ကပင်တဂွန်စစ်ဌာနချုပ်ကနေအွန်လိုင်းကနေဆွေးနွေးဖို့စီစဉ်ခဲ့တာပါ။ဒီစစ်ပွဲစကတည်းကလက်နက်ခရမ်းပဲဖြစ်ဖြစ်လေကြောင်းရန်ကာကွယ်ရေးပဲဖြစ်ဖြစ်ယူကရိန်းတဲ့လိုအပ်ချက်တွေကိုဖြည့်ဆည်းနိုင်အောင်ကြိုးပမ်းခဲ့တဲ့အတိုင်းဆက်လုပ်သွားမှာဖြစ်တယ်လို့လည်းပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးချုပ်ပက်ရိုင်ဒါကမနေ့တုန်းကပဲသတင်းတောက်တွေကိုပြောခဲ့ပါတယ်။ရုရှားရဲ့ချူချော်စစ်တနစ်ကျော်ကြာလာချိန်မှာယူကရိန်းထွေမဟာမိတ်နိုင်ငံတွေမှာပါကြီးစံခဲယံပြက်လက်မှုကိုဖြည့်ဆည်းနိုင်ဖို့အချိန်မြင့်ကြိုးပမ်းမဲ့အကြောင်းအမေရိကန်ဥရောပ EU နဲ့မြောက်အတလန္တိတ်စာချုပ်အဖွဲ့ NATO တို့ကကတိပြုထားပါတယ်။လက်နက်ခဲယံလိုအပ်ချက်တွေရှိနေတာကိုယူကရိန်းစစ်ဘက်ကောင်ဆောင်တွေနဲ့ဆွေးနွေးရမှာလဲသမ္မတဗလန်ဒီမာဇလန်စကီကပြောဆိုထားပါတယ်ခင်ဗျ။
တောင်ကိုရီးယားနဲ့အမေရိကန်တပ်ဖွဲ့တွေရဲ့ပူးတွဲစီးရေးလေ့ကျင့်မှုအတွင်း ကြီးကားကားတွေနဲ့တခြားစစ်ဘက်ဆိုင်ရာအသုံးဆောင်တွေမြစ်ကိုဖျက်ကူးဖို့ဘော်ဒရာတွေတိစောက်တာကိုလေ့ကျင့်ကြရတယ်လို့တောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနကဗိုလ်ရုံးနေကပြောပါတယ်။ဆိုးလ်မြို့တော်ရဲ့မြောက်ဘက်မိုင်40အကွာရှိယွန်ချန်းယွန်ဒေသမှာနှစ်ဖက်စစ်သားပေါင်း400လောက်ပါဝင်ပြီးစစ်ဘက်ဆိုင်ရာအသုံးဆောင်ပစ္စည်း50အပါချီစစ်ရဟယင်နှစ်စီးတို့နဲ့ပူးတွဲလေ့ကျင့်ကြတာလို့ပြောပါတယ်။မကြာသေးခင်ကမစ်ဆိုင်းတုံးတွေစံချိန်တင်လောက်အောင်ပြစ်လုခဲ့တဲ့မြောက်ကိုရီးယားဟာ2019ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်နျူကလ িয়ার ဘုံစမ်းသပ်ဖောက်ခွဲတော်မှာကိုစိုးရိမ်နေကြဆိုရင်နေကြတဲ့အချိန်မှာပဲလိုအပ်ချက်အရာစီရေးလေ့ကျင့်ရတာလို့မာမိတ်နှစ်နိုင်ငံစလုံးကပြောပါတယ်။ဒီလိုပူးတွဲစီရေးလေ့ကျင့်မှုဟာတောင်ကိုရီးယားနဲ့အမေရိကန်တို့ကရန်စတဲ့မူဝါဒကိုပြသရာရောက်ပြီးကျူးကျော်ဖို့အတွက်အစမ်းလေ့ကျင့်မှုအဖြစ်မြောက်ကိုရီးယားကရှုံချထားပါတယ်ခင်ဗျာ
။မြောက်ကိုရီးယားရဲ့နောက်ဆုံးအကြိမ်မစ်ဆိုင်းဒုံးစမ်းသပ်မှုနဲ့ပတ်သက်တဲ့ဓာတ်ပုံတွေကိုဒီနေ့ဗိုလ်ရုံးမှာပဲနိုင်ငံပိုင်သတင်းကဖော်ပြလိုက်ပါတယ်။မြောက်ကိုရီးယားမစ်ဆိုင်းတုံးစစ်သက်မှုကိုတော့မနေ့တုန်းကတောင်ကိုရီးယားကလည်းထောက်လန်းတွစ်ရှိပြီးအတည်ပြုထားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ရဲ့ပူးတွဲစစ်ဆင်ရေးလက်ချက်မှုတွေစတင်ခဲ့ပြီးနောက်တစ်ရက်မှာပဲအင်ကာနီကအင်အားပြတဲ့အနေနဲ့မြောက်ကိုရီးယားကတာတိုပြစ်မစ်ဆိုင်းတုံးနှစ်ခုကိုစမ်းသပ်ပစ်ခတ်ခဲ့တာပါ။အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစစ်ရေးလက်ချက်မှုတွေကိုကျူးကျော်ဖို့ပြင်ဆင်တဲ့လုပ်ရည်အဖြစ်မြောက်ကိုရီးယားကသဘောထားလိမ့်ရှိပြီးပြင်းပြင်းထန်ထန်တုံ့ပြန်တိုက်ခိုက်လိမ့်ရှိပါတယ်။အမေရိကန်တပ်ဖွဲ့ဝင် 28,000 လောက်ရှိတဲ့တောင်ကိုရီးယားနိုင်ငံထိရောက်နိုင်တဲ့မစ်ဆိုင်းတွေကိုမြောက်ကိုရီးယားကစမ်းသပ်ခဲ့တာလို့လည်းတောင်ကိုရီးယားပူးတွဲစစ်ဆေးချုပ်ရုံးရဲ့ကြေညာချက်မှာဖော်ပြခဲ့ပါတယ်။အမေရိကန်စစ်တပ်ရဲ့ Indo-Pacific ဒေသကုကဲဌာနကတော့အင်ကာနီကမြောက်ကိုရီးယားရဲ့မစ်ဆိုင်းတွေစမ်းသပ်မှုဟာမဟာမိတ်တွေကိုလက်တလောချင်းချောက်တဲ့အန္တရာယ်မရှိကြောင်းပြောထားပါတယ်ခင်ဗျာ။
အန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုက်တိုမီတာ19 kHz 15653ညာလိုက်တိုမီတာ25 kHz 11803ညာလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုက်လံမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကဗိုလ်ရုံးညာပိုင်းသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအစီအစဉ်အတွက်ဆွေးနွေးဖို့မြန်မာကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်။တက်ကနတ်မြို့ကိုအဖွဲ့ဝင်19ဦးပါတဲ့မြန်မာကိုယ်စားလှယ်အဖွဲ့ရောက်ရှိလာတာလို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်ရေးရာကော်မရှင်နာယုံတာဝန်ရှိသူတွေကသတင်းဌာနတွေကဒီကနေ့ပဲပြောပါတယ်။ဒုက္ခသည်931ယောက်ကိုမြန်မာဘက်ကစီစစ်အတီးပြူပြီးတဲ့အကြောင်းနဲ့ကျန်ရှိတဲ့429ယောက်ကတော့နောက်ထပ်မွေးတဲ့ကလေးတွေပါဝင်နေတာကြောင့်ထပ်မံစီစစ်ဆဲဖြစ်တယ်လို့လဲဒုက္ခသည်ရေးရာကော်မရှင်နာမင်းကြီးမိုဟာမက်မူဇန်ဝါရာမန်ကိုကိုကပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်ဒုက္ခသည်တွေနေရပြန်လက်ခံရေးနှစ်နဲ့ချီကြာရှည်ခဲ့ပြီးအကောင့်ထဲမပေါ်နိုင်ခဲ့တဲ့နောက်မှာနိုင်ငံအကြပြန်လည်လက်ခံဖို့စတင်ဆွေးနွေးတာဖြစ်ပါတယ်ရိုဟင်ဂျာရဲ့ဂျာဝင်ညီနိုင်ဆွေးနွေးပေးတဲ့တရုတ်နိုင်ငံကတန်အမတ်ကြီးယိုဝင်ကတော့ဒုက္ခသည်အတုတ်ကိုသိမ့်မကြခင်မြန်မာနိုင်ငံကိုပြန်ပို့မဲ့အကြောင်းမျှော်လင့်ထားပါတယ်ခင်ဗျာ
ပါကစ္စတန်မှာတော့ဝန်ကြီးချုပ်ဟောင်းအမရန်ခမ်ကိုဖမ်းဖို့သွားတဲ့ရဲတွေနဲ့သူ့ရဲ့ထောက်ခံသူတွေကြားအကြမ်းဖမ်းမှုကြီးဖြစ်ခဲ့ပါတယ်ပါကစ္စတန်ဝန်ကြီးချုပ်ဟောင်းအမရန်ခမ်ကိုဆွဆွဲချက်တွေနဲ့ပတ်သက်ပြီးတရားရုံးမှာကြားလာဖို့ယုံကြည်ပြက်ကွက်ပြီးတဲ့နောက်တနေ့မှာသူ့ကိုဖမ်းဖို့ရဲတွေကလာဟိုမြို့ကသူ့ဝင်ကိုတွားခဲ့တဲ့အချိန်သူ့ဝင်ရှေ့မှာပဲအခုလိုထောက်ခံသူတွေနဲ့ရုံရင်းဆက်ခတ်အကြီးအကျယ်ဖြစ်ခဲ့ရတာပါဝင်းကျောင်းဟောင်းခံကိုထောက်ခံသူဇာဟစ်အာမက်က
စပ်ကလီယမ်မဲကလ်ရာတ်စေဒါခဒုံအင်ရှာအလာ2 दिन 4 दिन जितनी देर खड़ा होना हूं मैं खड़ा हूं
မင်းညကလေးကဒီနေရာကိုရောက်နေတာဖြစ်ပြီးလိုအပ်တဲ့အချိန်ထိဆက်ရှိနေမယ်လို့ပြောသွားခဲ့တာပါထောက်ခံသူတွေကရဲတွေကိုအုတ်ခဲခဲလုံးတွေနဲ့ပြစ်ပေါက်ခဲ့တယ်လို့ရဲတွေကလည်းမျက်ရည်ပုံးတွေသုံးလူစုခွဲဖို့စ조사ခဲ့ကြပါတယ်ဝင်းကျောင်းဟောင်းခံနေတဲ့လူကုန်ထံရက်ကွက်မှာမနေ့ကအင်ကာနေ့ထိလမ်းတွေပိတ်ထားခဲ့ပါတယ်ဝင်းကျောက်ဟောက်ခံကိုထောက်ခံသူအယောက်ရာနဲ့ချီမမျော်လင့်ပဲထက်ရောက်လာတာကြောင့်ဒီအချိန်လေးကိုဖြည့်ရှင်းဖို့ရဲဝန်တန်းတွေထတ်တိုးချလာဖို့ကိုလည်းအစိုးရကညွှန်ကြားထားပါတယ်ခင
်ဗျဟွန်ဒူရက်စ်နိုင်ငံသမ္မတဆီရိုမာရာကက်စတိုကသူတို့နိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့တရားဝင်တန်တမန်ဆက်ဆံရေးထူထောင်မယ်လို့ပြောပါတယ်ကမ္ဘာဒုတိယစီးပွားရေးအင်အားအကြီးဆုံးတရုတ်နိုင်ငံနဲ့တရားဝင်တန်တမန်ဆက်ဆံရေးအတွက်ညှိနှိုင်းဆောင်ရွက်မှုတွေစတင်ဆောင်ရွက်ဖို့နိုင်ငံခြားရေးဝန်ကြီးအက်ဒရာဒိုရိနာကိုညွှန်ကြားထားကြောင်းဟွန်ဒူရက်စ်သမ္မတကသူ့ရဲ့ Twitter အင်တာနက်လူမှုကွန်ရက်မှာရေးသားထားပါတယ် ကျင်းညာချက်ကြောင့်ဒီမိုကရေစီစနစ်နဲ့ကိုပိုင်အုပ်ချုပ်ရေးထားရှိတဲ့ထိုင်ဝမ်ကျွန်းနဲ့ဟွန်ဒူရက်စ်နိုင်ငံတို့ရဲ့တရားဝင်ဆက်ဆံရေးအဆုံးသတ်သွားပါနိုင်ပါတယ်။ဟွန်ဒူရက်စ်သမ္မတကက်စတိုဟာ2021ခုနှစ်ရွေးကောက်ပွဲမဲဆယ်စဉ်ကာလကကွန်မြူနီအုပ်ချုပ်တဲ့တရုတ်ပြည်မှကြီးနဲ့တန်တမာရေးစီးပွားရေးဆက်သွယ်ထူထောင်လှုပ်ဆောင်ဖို့ကြေပေးခဲ့ပါတယ်။ဒါပေမဲ့လည်းတကယ်တမ်းအာဏာရရှိတဲ့အခါမှာတော့အရင်အတိုင်းပဲထိုင်ဝမ်ကျွန်းနဲ့ဆက်ဆံရေးကိုဆက်လက်ထားရှိဖို့မျှော်မှန်းထားပါတယ်လို့ပြောပါတယ်။ထိုင်ဝမ်ကျွန်းနဲ့တရားဝင်တန်တမာဆက်ဆံရေးထားရှိတဲ့နိုင်ငံ14နိုင်ငံထဲမှာဟွန်ဒူရက်စ်နိုင်ငံလည်းပါဝင်ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ဟာအာဖရိကတိုက်နှစ်နိုင်ငံခီးစဉ်အဖြစ်အီသီရီယိုးပီးယားနိုင်ငံအက်ဒစ်ဘာဘာမြို့တော်မှာရှောင်နေပါပြီ။အကြမ်းဖက်တိုက်ခိုက်မှုတွေငတ်မမှုတွေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအားနည်းချက်တွေကြောင့်ရက်သား9သိန်းလောက်သေဆုံးခဲ့ရပြီးထောင်ပေါင်းချီနေရဲ့ဆွန့်ခွာနေကြရတဲ့ပြည်တွင်းစစ်ကြောင်းအမေရိကန်နဲ့အီသီယိုးပီးယားနှစ်နိုင်ငံကြားဆက်ဆံရေးမှာအဖို့ထွက်တွေရှိနေတာပါ။အာဖရိကတိုက်နဲ့ဆက်ဆံရေးတိုးမြင့်မှုရည်ရွယ်ခီးစဉ်တွင်ဝန်ကြီးဘလင်ကန်ဟာအီသီယိုးပီးယားဝန်ကြီးချုပ်အဘီအာမန်နဲ့လည်းဒီနေ့တွေ့ဆုံပြီးတီဂရိတ်ဒေသတာဝန်ရှိသူတွေနဲ့လည်းတွေ့ပြလိမ့်မယ်လို့ခန့်မှန်းနေကြပါတယ်။အခုခီးစဉ်မှာနိုင်ငံမြောက်ပိုင်းတီဂရိတ်ဒေသကပဋိပက္ခတွေအဆုံးသတ်ဖို့ပြီးခဲ့တဲ့နိုဝင်ဘာလကရရှိခဲ့တဲ့ငြိမ်းချမ်းရေးသဘောတူညီချက်ကိုအကောင့်ထည့်ဖို့နိုင်ရဲ့အဓိကအာရုံစိုက်မှာဖြစ်ပါတယ်။ဒီဂရိတ်တပ်ဖွဲ့ကတော့ငြိမ်းချမ်းရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းအဖြစ်တင်ကားတွေလက်နက်ကြီးတွေကိုစတင်လွှဲပြောင်းပေးနေပြီလို့ဇန်နဝါရီလထဲမှာပဲပြောဆိုထားပါတယ်။အီသီယိုးပီးယားခီးစဉ်ပြီးမနက်ဖြန်ချက်သားပရိမာတော့ဝန်ကြီးကနိုင်ငံနိုင်ငံကိုခီးဆက်မှာဖြစ်ပါတယ်ခင်ဗျာ။ဖီယိုအမေရိကန်သံရဲ့ဗိုဒူညထိတ်တရောက်သတင်းတွေကိုကိုခင်မောင်စုံမင်းနဲ့ကျွန်တော်ပြပြခဲ့တာပါ။အခုလိုသတင်းလှတဲ့သတင်းတွေပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုဆက်ပြောပြပေးပါမယ်။ပထမဆုံးကတော့မကွေးတိုင်းပေါ့မြုံနယ်မှာလေကြောင်းတက်ခတ်ပြီးတိုက်ပွဲပြင်းထန်ခဲ့တာပါ။မကွေးတိုင်းပေါ့မြုံနယ်မှာစစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေပြီးစစ်တပ်ဘက်ကလည်းရဟတ်ရင်တွေနဲ့ပစ်ခတ်တာတွေပြုလုပ်ရတဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်။စကိုင်းတိုင်းခင်ဦးမြို့နယ်ဘက်မှာလည်းဒေသခံကာကွယ်အဖွဲ့တွေတပ်ဖြတ်ခံရတာရှိသလိုမြောင်မြို့နယ်ထဲမှာဆိုရင်လည်းအရက်သားတွေတပ်ဖြတ်ခံရတာတွေရှိနေပါတယ်။ဒီမကွေးနယ်စကိုင်းတိုင်းကအခြေအနေသတင်းပေးဖို့ချက်ကိုအခြေခံပြီးမမျှသစင်အောင်ပြောပြပေးပါအောင်ခင်ဗျာ
။မကွေးတိုင်းပေါင်မြို့နယ်တနက်ပင်စင်ကြီးရွာနာမှာဒီကနေ့မတ်လ15ရက်မနေ့ပိုင်းမှာစစ်ကြောင်းထိုးလာတဲ့စစ်တပ်နဲ့ဒေသခံပူးပေါင်းကာကွယ်ရေးအဖွဲ့တွေတိုက်ပွဲပြင်းထန်ခဲ့ပါတယ်။တိုက်ပွဲဟာအချိန်ကြာသလိုစစ်တပ်ဘက်ကလေယာဉ်တွေနဲ့လာရောက်ပစ်ခတ်ရတဲ့အထိပြင်းထန်ခဲ့ပါတယ်။တိုက်ပွဲချင်းင်းနဲ့ပတ်သက်ပြီးတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူတဦးကအခုလိုပြောပါတယ
်ဒီလိုဘက်ကစစ်ကြောင်းထိုးလာတာဒီလိုဘက်ကစစ်ကြောင်းထိုးလာဒီဒေသခံကာကွယ်ရေးနဲ့ဖြစ်နေတာခုနလောက်မှဖြစ်တာခုနလောက်မှကကျွန်တော်တို့ဒီဒီစာစကိုင်းမှာလောင်းတော့မှတနပ်ပင်ဆိုတာရှိတယ်အဲ့ဒီအဲ့ဒါမှဖြစ်တာအဲ့ကောင်ဒီဘက်ကဟာမလောက်ဟာဟာဟာကြည့်ကြတော့ဒီကောင်ကလေရင်စုပ်ကိုလာလေရင်အားကြောင့်မကြောက်လေရင်ရောက်လာတာပဲပြစ်တော့လေရင်ကနိုင်ဘွဲ
တိုက်ပွဲဖြစ်ပြီးတဲ့နောက်မှာစစ်ကောင်စီဘက်ကတနက်ပင်စင်ကြီးရွာကနေတွေကိုမီးရှို့ဖျက်ဆီးရာတွေပြုလုပ်သွားတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်။နှစ်ဖက်ထိခိုက်ကြဆုံးနိုင်တဲ့ပတ်သက်လို့အသေးစိတ်မသိရတယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာလည်းမရှိသေးပါဘူး။ဒါဟာမကွေးတိုင်းရဲ့အခြေအနေပါ။စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာဆိုရင်လဲမတ်လ13ရက်ကနေမြေရှင်းလင်းရေးလုပ်တဲ့စစ်ကောင်စီတပ်ဟာတံမိုးကြီးရွာကဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်နှစ်ဦးကိုတပ်ဖြတ်သွားတယ်လို့ခင်ဦးဒေသခံတဦးကအခုလိုပြောပါတယ်
။ခင်ဦးကနေခင်ဦးကနေပါရှူပြန်ရတာပေါ့ဒီကောင်ကအဲ့ဒါပြန်ရတော့နားမှာကျင်းမုံနဲ့မိတာအဲ့မှာတယောက်ကတော့တော့ဖမ်းပြီးပြစ်သက်ထားရတယောက်ကတော့တောင်းချက်သွားတာပေါ့
အခုလိုဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်နှစ်ဦးတပ်ဖြတ်သွားတဲ့စစ်ကြောင်းဟာရွှေဘိုမြို့အနီးကအမှတ်၈စစ်လီကြီးအကြောင်းကိုဝင်ရောက်သွားတယ်လို့ဒေသခံတွေကပြောပါတယ်မြောင်မြို့နယ်ထဲမှာဆိုရင်လေမတ်လ14ရက်ကနေမီရှင်းလင်းလုပ်နေတဲ့စစ်တပ်ဟာဒေသခံအရဲသား2ဦးကိုတပ်ဖြတ်သွားပါတယ်။ဒေသခံအရဲသား2ဦးတပ်ဖြတ်ခံရတာနဲ့ပတ်သက်ပြီးတော့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ်
။ဒါတော့မှာတော့ညညတက်ဆွဲရပြ။13ရက်နေ့ညတက်ဆွဲပြီးတော့14ရက်နေ့မှာကျွန်တော်တို့အဲပြည်သူတို့လက်ခံမှာပြစ်တော့ပါဗျ။ပြည်သူတို့တက်သွားပြီးတော့အဲဒါတော့ကနေမင်းနံပါတ်ကိုဆက်တက်တာကသူတို့။မင်းနံပါတ်နေမှာတော်တော်ထဲမှာတွေ့တဲ့ပြည်သူတို့မင်းနံရတာတဦးတို့သူတို့ပြတ်တာပြီးတော့ကောင်းလို့နင်းချပြီးတော့အဲလူရတယ်ဆိုပြတ်တော့
ပါလေလက်ရှိမြုံမြူနေတဲ့မှာစစ်တပ်ရဲ့တပ်မ69 89နဲ့33လက်ရောက်ခံတပ်ရင်းတွေနေမီရှင်းလင်းရေးလုပ်နေတာလို့ဒေသခံတွေကပြောပါတယ်ဒါပြင်မတ်လ12ရက်မှာလဲဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီတပ်တွေမိုင်းဆွဲတိုက်ခိုက်ခံရတာတွေရှိတယ်လို့လက်ရှိအချိန်မှာတော့အစီအစဉ်တင်ပါနေပါတယ်ရှင်
မကွေးနယ်စကိုင်းဘက်မှာတိုက်ပွဲတွေဖြင့်ဒေသမှုတွေရှိခဲ့တာကိုမမျှသိအောင်ပြောပြခဲ့တာပါအခုလည်းတိုက်ပွဲတွေဖြစ်နေတဲ့ခရီးဘက်စစ်ဘေးရှောင်တွေပုံများလာတဲ့သတင်းမှာစီရီးတင်းမာနေတဲ့ကြားပြင်းနဲ့ဒေသခေါ်ကင်းနီပြင်းနဲ့ဒီမော့ဆုမြို့နယ်အရှိတ်ချန်ကရက်ဆက်တိုက်ပွဲတွေကြောင့်တောင်းနေချီတဲ့ဒေသခံတွေအိုးအိမ်ဆုံးခွာထွက်ပြေးတင်းရှောင်နေကြရတယ်လို့စစ်ရှောင်တွေကပြောပါတယ်လိုက်ကဘက်တင်းရှောင်လာတဲ့ဒေသခံတချို့ကစစ်ကောင်စီကိမှာစစ်ဆေးဖန်ဆီးခံရတယ်လို့ပြောပါတယ်စစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့လုံခြုံပစ်ခတ်တဲ့အပြင်မနေ့ကဒေါသမကြီးရွာအုပ်စုမှာလေရင်နဲ့ပါပုံကျဲတက်ခတ်ခဲ့တယ်လို့စစ်ရှောင်တွေကဆက်ပြောပါတယ်ဒီနေ့မနေ့ပိုင်းထိလည်းလက်နက်ကြီးပစ်ခတ်တဲ့တွေကြားနေရတယ်လို့သတင်းပို့ထားတာကိုအခြေခံပြီးကိုစော်ဝဲလိုင်းပြောပြပေးပါဦးခင်ဗျာ
စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တွေနဲ့ KNY ဒေသကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားရက်ဆက်တိုက်ပွဲဖြစ်ပွားနေတယ်လို့ဒီမော့ဆိုအရှိဘက်ချန်စစ်ဆောင်တူဦးက VOA ကိုပြောပါတယ်မနေ့ကဒေါသမကြီးကျေးရွာဘက်မှာလေရင်နဲ့ဘုံကျဲခံရတယ်လို့ဆိုပါတယ်ဒီကနေ့မနေ့ပိုင်းအထိလက်နက်ကြီးပစ်ခတ်တမ်းနေကြားနေရတယ်လို့အဲ့ဒီစစ်ဆောင်ကအခုလိုပြောပါတယ
်တိုက်ပွဲဖြစ်တာအမေဘာရဲ့ခေါရလာရှိပြီမနေ့ကလေရင်နဲ့လာကျဲတယ်လေဒေါသမကလေရင်နဲ့လာကျဲတော့စစ်ဆောင်ကလုံးဝနေလို့မရတော့အဖက်မှာအရှိဘက်ချန်မှာဒီကတည်းကအတန်ကြီးကားနေရတရားပဲဒါပေမဲ့အဒီအထိဖြစ်မှာမဖြစ်လာဆိုတော့ပတိသာဝေါ်တယ်အတန်ကြီးတော့ကြားနေရတယ်တိုက်ပွဲဖြစ်တာလားဒါမှမဟုတ်သူတို့ကပဲနန်းထူးနေရလားဆိုတော့မတိသာဝေါ်အလုံးကြီးအတန်ကြီးပဲကြားရတာ
ဒီမော့ဆိုနယ်ကလက်တလောတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိသေးပါဘူးတိုက်ပွဲကြောင့်ဒေါသမကြီးကျေးရွာအုပ်စုထိပိုကလိုကျေးရွာအုပ်စုတွေကရွာပေါင်းဆွေရတဲ့မင်းကတောင်းနဲ့ချီတဲ့ဒေသခံတွေပြေးလွှားနေကြရပြီးအများစုကဒီမော့ဆိုအနောက်ဖက်ချမ်းလွိုင်းကော်မြို့စတဲ့နိစ္စရာတွေကိုတိမ်းရှောင်လာကြတယ်လို့စစ်ဆောင်တွေကပြောပါတယ်လွိုင်းကော်မြို့နယ်ဘက်ကိုစစ်ဘေးရှောင်လာတဲ့ဒေသခံတွေသူတို့လာရလမ်းနေမှာစစ်ကောင်စီဂိတ်တွေနဲ့တိုးပြီးစစ်ဆေးခံရပြီးဖမ်းဆီးခံရသူတချို့လည်းရှိနေတယ်လို့နောက်ထပ်စစ်ဆောင်တဦးကပြောပါတယ်
ဒီနေ့လဲချောင်းပြီးမိတုံးလူလက်ရှိပြည်တယ်ပေါ့နော်တချို့ကလိုက်ကောမိုက်ကောလာတဲ့လူတော့ပုံပြရစစ်ဆေးခံရတာပေါ့တချို့စင်လဲဖမ်းခံရတယ်ဆိုတဲ့ဟာတွေလဲတချို့ကြားတယ်စစ်ဆောင်လာတစ်ထဲမှာဖမ်းလာစစ်ဆေးခံရရင်နဲ့ဖမ်းခံရတဲ့တချို့လည်းရှိတယ်လို့လဲကြားတယ်သူတို့လိုက်ကောရလာတဲ့ဖွဲ့တွေကတော့အဲ့လိုအခက်အခဲတွေတော့ရှိတာပေါ့နောက်တချို့ကတော့ဒီနောက်ဖက်ချမ်းမှာပဲစစ်ဆောင်တယ်ပြီးတဲ့ခါမှာလဲဘာမှမယူမီရဲ့လူတွေလည်းရှိတယ်သူပုလို့အားလာတော့သူတို့တက်ပုခက်ခဲတာတော့စားတော့ပေါ့ရွာမှာပဲစစ်မဆောင်ပဲနဲ့ဒီတိုင်းပဲငြိမ်နေတဲ့ရွာသားတချို့လည်းရှိနေတယ်ဆိုတော့သူတို့လည်းပြေးစရာလည်းမရှိဘူ
းတက်ပွဲကြောင့်ဒေသခံတွေမကြာခဏဘေးလွတ်ရာကိုပြောင်းရွှေ့နေထိုင်ရပြီးယာယီတဲဆောက်ဖို့အမိုးအကာတွေလည်းအရန်လိုအပ်နေတယ်လို့စစ်ဆောင်တွေကပြောပါတယ်
အခက်အခဲကတော့မျိုးစုံတော့ဘာလို့ဆိုတနေရာကြီးတနေရာပြောင်းရွှေ့ရတာရဲ့အဓိကအခက်အခဲဆိုအမောကပဲဘာလို့ဆိုတော့တနေရာကြီးတနေရာသွားရတော့ကိုမျိုးဖို့အတွက်အဆောက်တဲရတဲ့ခါကြီးတစ်ခါပြန်လုပ်နေရတာပေါ့နော်
တိုက်ပွဲဖြစ်တဲ့နေရာပိုကျဲပြန့်လာပြီးပြင်းထန်လာတဲ့တိုက်ပွဲကြောင့်ဒီမော့ဆိုတက္ကသိုလ်5000လောက်ရောက်လာကြတာလို့ဒီမော့ဆိုမျိုးနယ်ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံတဦးက VOA ကိုပြောပါတယ်စစ်ကောင်စီတပ်တွေအဖက်ဖက်ကစစ်ကြောင်းထိုးနေတာကြောင့်ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားလာတာလို့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကအခုလိုပြောပါတယ်
။အများကြီးစစ်ကောင်စီကစစ်ကြောင်းထိုးလာလို့ဖြစ်ကြတော့တော့ဒီမော့ဆိုရဲ့နောက်ဖက်ကိုဒီကောဒီဂျာနီယာပိုက်တဲ့နေသားမျိုးပေါ်တော့ကျွန်တော်ဒီနေနဲ့ဒါဖြစ်တဲ့ဆိုလို့ရှိရင်တော့အခုကဒီတောင်နဲ့တင်းလိုဖက်နဲ့စီလောင်းကိုဆောင်းပြောင်းလိုဖက်နဲ့ဒီကစ်ကြောင်းထိုးလာတယ်။ဒီခုံရဲ့နောက်ပေါ်တော့ခေါင်းကြီးလိုဖက်နဲ့စီကြောင်းထိုးလာတယ်။ဒီတစ်ခုနောက်ဖက်ကမကြောင်းထိုးလာဘူးစီကြောင်းတော့ကျွန်တော်တို့ဒီ DNA ဖြစ်နေရှိတယ်ပေါ့နော်။နောက်ဒီ donate to your pen အကြောင်းဒီကျွန်တော်ကျွန်တော်ပြောတဲ့ dosero chico clore pen နဲ့တောင်းပေါ့နော
်။ဒီမော့ဆိုမြို့အနီးဝန်းကျင်မှာစစ်ကောင်စီရဲ့တမ66တမ89နေအရင်ကတည်းကလှုပ်ရှားနေတာပါ။အခုဒီဒေသမှာရောက်နေတဲ့စစ်ကောင်စီတပ်ဖွဲ့အတော်များများဟာအရင်လိုတိုက်ရင်တက်ခွဲတစ်စိမ့်နဲ့နံပါတ်တွေအတိအကျမပါတော့ဘဲနေကြပန်းတစ်စိမ့်တွေတတ်ထားတာတွေ့ရတယ်လို့ဒီမော့ဆိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ကပြောပါတယ်ခင်ဗျာ
။ကြရဘဲဆစ်ဆောင်တွေများလာတာကိုကိုစောဝဲလိုက်ပြောပြခဲ့တာပါ။အခုတော့စကိုင်းတိုင်းဘက်ကျွန်းလာမြို့ဝင်းထွက်ကိုဒီနေ့ပဲပြည်စောထိနဲ့စစ်ကောင်စီတပ်တွေကထပ်ပစ်လိုက်ကဒေသခံတွေကိုပြည်သူစစ်တင်တန်းအတင်းတက်ခိုင်းနေတယ်လို့ဒေသခံတွေပြောတဲ့သတင်းပေးပို့ချက်ကိုအခြေခံပြီးမဆုမုံပြောပြပေးပါအောင်ခင်ဗျာ။
စကိုင်းတိုင်းကျွန်းလာမြို့ကိုမတ်လ၁ရက်နေ့ကနေစပြီးတော့ပြူစောထီတွေနဲ့စစ်ကောင်စီတပ်တွေကမြို့အဝင်အထွက်တွေကိုပိတ်ခဲ့တာဖြစ်ပါတယ်။ဆယ်ရက်နေ့မှာပြန်ပြီးတော့ဖွင့်ပေးခဲ့ပေမဲ့ဒီကနေ့မတ်လ၁၅ရက်နေ့မှာတော့ပြန်ပိတ်လိုက်တယ်လို့ဒေသခံတွေကပြောပါတယ်။ ဒါကတရားဝင်စာထုတ်ပြီးတော့ပိတ်တာမျိုးမဟုတ်ပဲပြူစောထီတွေရဲ့သဘောထားနဲ့ပိတ်တာမျိုးဖြစ်တယ်လို့ဒေသခံတွေကပြောပါတယ်
။၁၀နှစ်ကနေ၁၀နှစ်ထိမိုက်ပိတ်တယ်လို့ပြောတယ်။အဲ့ဒါနေ၁၀နှစ်နောက်ပိုင်းကနေတော့မှ၁၄နှစ်ထိဖွင့်တယ်ပေါ့။ဒါကဒီနေ့လည်းပြန်ပိတ်တယ်ပေါ့လေ။အဲအဲ့လိုကျွန်တော်တို့ကြားနေရတယ်မိုက်ဟုတ်။သူတို့ကတရားဝင်စာထုတ်ပြီးတော့မှပိတ်တာမျိုးလည်းမဟုတ်ဘူးပေါ့မိုက်။အဲ့တော့ကျတော့ဟိုသူတို့အဝင်ခံတဲ့နေ့ဆိုရင်ဖွင့်တာပဲ။သူတို့အဝင်မခံတဲ့နေ့ဆိုလို့ချင်းပိတ်တာပဲအဲ့လိုဖြစ်နေတာပေါ့
မတ်လ14ရက်နေ့ကပြူစောတိအဖွဲ့တွေကဒေသခံပြည်သူတွေကိုအစည်းအဝေးခေါ်ပြီးတော့ရက်ရွာကိုကာကွယ်နိုင်မှုအတွက်ပြည်သူစစ်တင်နှန်းကိုတက်ကြဖို့ဖိအားပေးပြောဆိုခဲ့တယ်လို့ဒေသခံတွေကပြောပါတယ်ကျွန်းလာမြို့နဲ့တဆက်သေးဖြစ်တဲ့ရှမ်းစုနဲ့တက်ကုန်းရွာတွေကဒေသခံတွေကိုပြည်သူစစ်တင်နှန်းတက်ခိုင်းတာဖြစ်ပါတယ်မြို့ပေါ်ရက်ွက်တွေကဒေသခံတွေကိုလည်းပြည်သူစစ်တင်နှန်းတက်ကြဖို့ပြောခဲ့တယ်လို့ဆိုပါတယ်2022ခုနှစ်နိုဝင်ဘာလလောက်တုန်းကလည်းကျွန်းလာမြို့တွေကအေးမမြိုင်ရက်ွက်အပါအဝင်ရက်ွက်တချို့ကဒေသခံတွေကိုပြည်သူစစ်တင်နှန်းပေးခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။အခုလိုမျိုးပြည်သူစစ်တင်နှန်းတွေကိုအတင်းကျပ်တိုက်ခိုင်းတာမျိုးတွေရှိတာကြောင့်ဒေသခံတွေကကျွန်းလာမြို့တွေကနေထွက်ခွာသွားလို့ကြပေမဲ့ပြူစောထီးတွေကမြို့အဝင်ထွက်တွေအားလုံးကိုပိတ်လိုက်ပြီးတော့မြို့တွေကနေထွက်ခွေမပေးဘူးလို့ကျွန်းလာမြို့တက်ကြွလှုပ်ရှားသူများအဖွဲ့တာဝန်ခံကိုညီက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗ
ျ။မနေ့ကသူတို့အစည်းအဝေးခေါ်တယ်လို့ပြောတယ်အမကြီး။ခေါ်ပြီးတော့မှဒီဟိုပေါ့နော်ရှမ်းစုနဲ့တက်ကုန်းဆိုတဲ့ကျွန်းလာနားလေးရွာရွာကိုဟိုမတက်မနေရပေါ့လေတအိမ်တရပုံစံမျိုးနဲ့သူတို့မဲနိုင်မယ်မဲနိုင်ပြီးတော့မှကြတဲ့အိမ်ကြီးကတော့ပြကြပေါ့ဟိုပေါ့နော်ပြတင်နှန်းတက်ရမယ်ပေါ့ဒီလိုလေးတွေဟိုကလောက်ထားတာလေးပြီးတော့ဟိုရှိကြတာအဓိကတော့ဆရာမကြီးတို့မျိုးလေးကလူတွေလည်းဟိုအဝေးကိုရှောင်ရင်နေရတယ်တော်တော်များများရှိတယ်ဆိုတာကျွန်တော်တို့သိရတယ်ပေါ့နော်နောက်ထပ်ဟိုကျွန်တော်တို့လည်းအကူအညီတောင်းတာမျိုးလေးတွေလည်းရှိတယ်ပေါ့အဲခက်နေတာကဘာလဲဆိုတော့တို့မျိုးလေးကနေမျိုးပြင်ထွက်ဖို့ကဟိုတော်တော်ခက်ခဲတဲ့အနေအထားမှာရှိတယ်တကယ်လို့မိသွားတယ်ဆိုရင်လည်းရိုက်ခံရတာလို့နှိပ်စက်ခံရတာလို့အဲအဲ့ဒါမျိုးလေးတွေလည်းရှိတယ်လို့ကျွန်တော်တို့ဟိုတစ်ဆင့်ပြန်ကြားရတာပေါ့ဆရာမက
ြီးကျွန်းလာမြို့ကပြူစောတိအဖွဲ့တွေကမြို့တွေကဒေသခံပြည်သူတွေကိုအတင်းအဓမ္မဖိအားပေးပြီးတော့ရက်ွက်ထဲမှာလုံခြုံရေးကင်းဆောင်ခိုင်းတာလို့လုပ်တယ်လို့ငွေကြေးတောင်းခံတာတွေလည်းလုပ်တယ်လို့ဒေသခံကြီးကပြောပါတယ်ဒီလိုလုပ်တာကတော့သူတို့အတွက်လူအင်အားစုပြီးသားဖြစ်တယ်လို့လူမှုကိုအကာအကွယ်ယူတာမျိုးလည်းဖြစ်တယ်လို့ကျွန်းလာမြို့တက်ကြွလှုပ်ရှားသူများအဖွဲ့တာဝန်ခံကိုညီကရှုမြင်ပါတယ
်၁၂ရက်၁၃ရက်ဝန်းကျင်နောက်ကနေပြီးတော့မှသူတို့အစည်းအဝေးကြီးစခေါ်ပြီးတော့မှဒီလုံခြုံရေးစောင့်ခိုင်းတာလို့အဲနောက်တစ်ခုကဟိုဂိတ်တွေမှာအဆောင်ထားတာလို့အဲဒီလိုတွေလုပ်နေတာမျိုးတွေရှိတယ်အဓိကတော့ဟိုပေါ့အမကြီးဒီသူတို့ရဲ့လုံခြုံရေးအတွက်လို့ပဲကျွန်တော်တို့ကယူဆတာပေါ့ယူဆတယ်ဆိုတာကဟိုကျွန်တော်တို့ကြားရတဲ့လောက်တော့ဒီမြို့ကန်တွေကိုမဖြစ်မနေကင်းစောင့်ရမယ်ဂိတ်တွေမှာစောင့်ပေးရမယ်ဒါမျိုးတွေလုပ်ပြီးတော့မှသူတို့ကတော့မြူထဲမှာပဲအေးအေးဆေးဆေးနေနေကြတယ်ဆိုတော့အတန်မျိုးတွေလည်းကျွန်တော်ကြားနေရတာပေါ့လေကျွန်တော်သုံးသပ်တာတော့ဘာပဲဖြစ်ဖြစ်မြူဟိုသူတို့အတွက်လည်းလူအင်အားလည်းဟိုစုပြီးသားဖြစ်တယ်နောက်တစ်ခုကသူတို့ရဲ့လုံလုံကြီးအတွက်လည်းပူစိတ်ချရတယ်ပေါ့နော်နောက်တစ်ခုကဒီဟိုလူတို့ကိုအကာအကွယ်ယူတဲ့သဘောလို့လည်းကျွန်တော်တို့အဲ့လိုလည်းကျွန်တော်တို့ယူဆတယ်ပေါ့နော
်မြမစစ်တပ်နဲ့ပြူစောတိအဖွဲ့တွေကအကြောင်းရင်းမသိရပဲကျွန်းလာမြို့အဝင်ထွက်တွေကိုပိတ်ထားတာလဝက်လောက်ရှိလာပြီဖြစ်ပါတယ်။ဒါကြောင့်ကျွန်းလာမြို့ကိုအာကိုအထားပြုပြီးတော့ရောင်းဝယ်ဖောက်ကားလုပ်နေကြရတဲ့သူတွေမှာအခက်အခဲဖြစ်ကြရသလိုကုန်စည်စီးဆင်းမှုတွေပါရပ်တန့်ကုန်တယ်လို့ဒေသခံကြီးကပြောပါတယ်။ဒီလိုမျိုးမြို့ကိုပိတ်ထားလိုက်တာကြောင့်ကျွန်းလာတနယ်လုံးကဒေသခံတွေအတွက်ကျန်းမာရေးအရေးပေါ်ကိစ္စတွေမှာဒုက္ခရောက်ကြရသလိုစားရေးတောက်ရေးအတွက်လည်းခက်ခဲနေကြရတယ်လို့ပြောပါတယ်။ကျွန်းလာမြို့နယ်ကကြေးရွာတွေကိုလည်းမြမစစ်တပ်ကနေနေရှင်းလင်းရေးစစ်ကြောင်းတွေဝင်တယ်လို့ကြေးရွာကနေအိမ်တွေကိုလည်းမီးရှို့တာတွေရှိတာကြောင့်ဒေသခံတွေမှာစစ်ဘေးတိမ်းရှောင်နေကြရတာတွေလည်းရှိပါတယ်ရှင
်။စကိုင်းဘက်ကျွန်းလာမြို့ကိုပိတ်ပြီးပြည်သူစစ်တင်တန်းအတင်းတက်ခိုင်းနေတာကိုမဆုမပြေပြခဲ့တာပါ။အခုတော့မြောက်ပိုင်းလက်နက်ကိုင်ခုနှစ်ဖွဲ့ဝါဌာနချုပ်မှာတွေ့ဆုံနေတာပါ။မြောက်ပိုင်းလက်နက်ကိုင် FPNCC ခုနှစ်ဖွဲ့ဟာဒီနေ့ဝါဌာနချုပ်ပန်းဆက်မှာတွေ့ဆုံနေကြပါတယ်။သူတို့အလုံးကဒီရပိုင်းထဲမှာပဲတရုတ်ထူးဆန်တဲ့ကုမင်းမြေမှာတွေ့ဆုံဖို့လည်းရှိပါတယ်။တွေ့ဆုံပွဲရလဒ်ကိုလက်တလောပြောခွင့်မရှိကြအောင်လက်လက်ကန်စုဖွဲ့ဘက်ကတုံ့ပြန်ထားပေမဲ့ပြည်တွင်းပဋိပက္ခအပေါ်တရုတ်သဘောထားကိုမချခင်မြင်ရဖို့ရှိကြအောင်သုံးသပ်သူတချို့ကခံမှန်းနေကြပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးကိုငင်းချမ်းပြောပြပေးပါဦးခင်ဗျာ။
ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FBNCC အစုအဖွဲ့ဟာဝါဌာနချုပ်ဖြစ်တဲ့ပန်ဆန်းမြို့မှာဒီကနေ့မတ်လ15ရက်နေ့ကစပြီးတွေ့ဆုံနေကြပါတယ်။မြောက်ပိုင်းလက်နက်ကိုင်တွေအကြားဆက်ဆံရေးပုံပြီးကောင်းမွန်မှုတွေ့ဆုံနေတာလို့ခန့်မှန်းချက်တွေရှိပေမဲ့လည်းဝါဆက်ဆံရေးရုံးတာဝန်ခံဦးညီရန်ကတော့အစည်းအဝေးရဲ့အသေးစိတ်ကိုပြောဖို့ငြင်းဆန်ခဲ့ပါတယ်။ဒါပေမဲ့ဒီတွေ့ဆုံပွဲကိုတော့သူကအတည်ပြုခဲ့ပြီးမကြာခင်မှာလည်းတရုတ်အထူးတန်တမန်မစ္စတာတိန့်ရှီကျွမ်းနဲ့မြောက်ပိုင်းခုနှစ်ဖွဲ့တွေ့ဆုံနိုင်ခြေရှိကြောင်းသူကပြောပါတယ်။ဒါပေမဲ့တွေ့ဆုံနိုင်မဲ့ရက်အတိအကျကိုတော့မပြောခဲ့ပါဘူး။
မှန်ပါတယ်เนาะကျွန်တော်တို့ဒီ FPNCC အနေနဲ့အတွေ့အဆုံဆွေးနွေးတယ်ဆိုတာမှန်ပါတယ်เนาะအဲ့ဒါပဲကျွန်တော်ပြောလို့ရပါတယ်เนาะခါတိုင်းဆိုတော့တို့ထုတ်ပြန်ပါတယ်ပေါ့เนาะဒါပေမဲ့ဒီတစ်ခါတော့ဘာရောက်ဆိုတော့ကျွန်တော်လည်းမပြောတတ်သေးဘူးเนา
ะအဲ့ဒီနောက်ရပ်ပိုင်းထဲမှာပဲမြောက်ပိုင်းလက်နက်ကိုင်ခုနှစ်ဖွဲ့နဲ့တရုတ်အထူးတန်တမန်မစ္စတာတိန့်ရှီကျွမ်းတို့ယူနန်ပြည်နယ်ကုမင်းမြို့မှာတွေ့ဆုံလိမ့်မယ်ဆိုတာကြားသိထားကြောင်းသူကပြောပါတယ်ပြီးခဲ့တဲ့4လ2022ခုနှစ်ဒီဇင်ဘာလထဲမှာလည်းမြောက်ပိုင်းလက်နက်ကိုင်ခုနှစ်ဖွဲ့နဲ့မစ္စတာတိန့်ရှီကျွမ်းဟာပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FBNCC ရဲ့အစီအစဉ်တစ်ရက်အနေနဲ့ယူနန်ပြည်နယ်စီမောင်ခရိုင်ထဲမှာတွေ့ဆုံခဲ့ကြောင်းရှမ်းသတင်းဌာနတချို့ကဖော်ပြပါဗျ။တွေ့ဆုံပွဲတိုင်းရဲ့ရလဒ်တွေကိုတော့နှစ်ဖက်စလုံးကနှုတ်ဆက်နေခဲ့တာပါ။အဲ့ဒီနောက်2023ခုနှစ်ဖေဖော်ဝါရီလ22ရက်ထဲမှာထပ်ပြီးတွေ့ဆုံခဲ့ပါဗျ။မစ္စတာတိန့်ရှီကျွမ်းဟာအခုမတ်လ6ရက်နေ့မှာစစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့လည်းနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။မြန်မာစစ်တပ်အပါအဝင်နိုင်ငံမြောက်ပိုင်းကလက်နက်ကင်အဖွဲ့တွေနဲ့ခက်ဆိတ်ဆိတ်တွေ့လာတဲ့တရုတ်အစိုးရဟာတွေ့ဆုံဆွေးနွေးမှုတွေကနေမြန်မာနိုင်ငံရဲ့နိုင်ငံရေးအတွက်အဖြေတစ်ခုဆွဲထုတ်ခြင်းပုံရကြောင်းနိုင်ငံရေးလေးလာသုံးသပ်သူဦးဖိတ်တန်းကပြောပါတယ်။ကမ္ဘာနိုင်ငံတွေကြားတန်ကင်းတမန်ကင်းကြာဆုံးနေတဲ့စစ်ကောင်စီဘက်လိုက်ပြီးတရုတ်နိုင်ငံကတစ်ဖက်သက်ရည်တည်မလားမရည်တည်ဘူးလားဆိုတာအကျိုးစီးပွားအခြေခံပြီးစဉ်းစားမှုတွေရှိနေကြောင်းလည်းသူကပြောပါတယ
်။သူအကောင်းဆုံးပေါ့အဲဒီမြောက်ပိုင်းမှာအမေဖွဲ့ကြားနဲ့စစ်ကောင်စီဆွေရကြားမှာအကောင်းဆုံးအနေအထားတစ်ခုကိုဖန်တီးရှင်ပုံရပါတယ်။အဲသူနည်းတယ်ဟိုပြားလဲအဆွဲတာချင်းလဲလျှောက်တာမျိုးပေါ့။အဲ့လိုရှင်မျိုးကိုဖန်တီးရှင်တဲ့အတွက်အခုခက်စိတ်စိတ်မှာပေါ့နော်ဒီဘက်ကသဘောထားတွေမေးရဲဒီဘက်ကလည်းအဲ့ဒီဒီကရေရေခေါင်းပေါ့နော်ဒီမြန်မာကရေကရေရေခေါင်းမှုဟိုဒါတရုတ်နိုင်ငံရဲ့အဲတရုတ်ဒီအစိုးရရဲ့ပေါ့နော်သဘောထားပြီးပုံမှန်မူတည်ပြီးတော့ဒီဘက်မှာလည်းခက်ဆစ်ဆစ်တွေ့ဆုံဆွေးနွေးမှုတွေဖြစ်လာတာပေါ့နော်သူတို့အချင်းချင်းပဲဘယ်လိုရှေ့ဆက်ပြီးတော့ရည်တည်သွားကြမလဲအဲဒီရေးခဲမှာတရုတ်ပြည်ရဲ့သဘောထားနိုင်ငံတော်ဇာရဲ့သဘောထားမှာသူတို့ဘယ်လိုရည်တည်သွားမလဲဆိုတဲ့အကြောင်းလည်းရှိမှာပေါ့နော်သူတို့ကလည်းရုပ်ပြည်နဲ့ရုပ်ပြည်ကျိုးစီးပွားနဲ့မလို့တာမရှောင်တာပတ်သက်နေရတဲ့အခါမှာအဲ့လိုတွေပေါ့ခြေခံပြီးတော့သူတို့ကပို့ပြီးတော့ပေါ့နော်ဆွေးနွေးပွဲတွေကအဲ့ဒီလက်ပေါက်စိတ်လာတယ်အသေးစိတ်ချလာတယ်လို့ကျွန်တော်တုံ့တက်မိပါတယ
်မြန်မာစစ်တပ်နဲ့လက်နက်ကိုင်အဖွဲ့တချို့ဟာတရုတ်အကျိုးစီးပွားနဲ့မလွဲမရှောင်သာပတ်သက်နေရတာကြောင့်ဒါရီအပေါ်အခြေခံပြီးဆွေးနွေးပွဲတွေဟာလည်းခက်စိတ်စိတ်နဲ့အသေးစိတ်ဆန်လာကြောင်းနိုင်ငံရေးလေးလာသူတချို့ကမြင်ပါတယ်မကြခင်မှာလည်းတရုတ်ဘက်ကရည်တည်မှုတစ်ခုခုဒါမှမဟုတ်ကြီးညာချက်တစ်ခုခုကိုမြင်ရနိုင်ချေရှိကြောင်းလည်းအကဲဖြတ်ကြပါတယ်ဝါမိုင်းလာ SSPP TNLA ကိုကန်AA, KIA ပါဝင်တဲ့ FBNCC အစုအဖွဲ့တွေကတချို့ဟာစစ်ကောင်စီကိုစန့်ကျင်တိုက်ခိုက်နေသလို PDF အဖွဲ့တွေကိုလည်းထောက်ပံ့ကူညီပေးနေတာတွေရှိပါတယ်။ဒီရပိုင်းထဲမှာပဲကိုကန့်အဖွဲ့ MNDAA ဟာသူတို့ရဲ့တပ်မဟာ611ရဲ့တင်းနှန်းစစ်ပွဲတစ်ခုမှာတပ်သား1200ကျော်ကိုလက်နက်တပ်ဆင်ပေးခဲ့ပါတယ်။ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကလည်း MNDAA တီထောင်တဲ့34နှစ်မြောက်အတွက်တဝင်းလာပေးပို့ခဲ့ပြီးပူပေါင်းတိုက်ပွဲဝင်သွားကိုဆန္ဒရှိကြောင်းရေးသားထားပါတယ်။တရုတ်မြန်မာဆက်ဆံရေးဟာပြီးခဲ့တဲ့အရသာအစိုးရအာဏာယူထားတဲ့ကာလမှာအတိုးတက်ဆုံးဖြစ်တယ်လို့နိုင်ငံရေးလေးလာသူတချို့ကပြောပါတယ်။တချို့ကတော့တရုတ်အစိုးရဟာအာဏာရအစိုးရတိုင်းနဲ့ဆက်ဆံခြင်းနဲ့ပုံစံရှိပြီးတော့တစ်ဖက်မှာလည်းအတိုက်ခံအဖွဲ့အစည်းတွေနဲ့မိစားတစ်ဖက်ရေမုတ်တစ်ဖက်ပုံစံကိုတောက်လျှောက်ကျဉ်သုံးလာကြောင်းပြောပါတယ်။ဒါပေမဲ့လက်ရှိမှာတော့သူ့ရဲ့ရေရှည်အကျိုးစီးပွားအတွက်တေချာတဲ့အခြေအနေကိုပဲတရုတ်အစိုးရကဖန်တီးရလိမ့်မယ်လို့နိုင်ငံရေးလေးလာသူတွေကပြောနေကြပါတယ်ခင်ဗျာ
။မြောက်ပိုင်းလက်နက်ကိုင်ခုနှစ်ဖွဲ့ဝါဌာနချုပ်မှာတွေ့ပြီးတရုတ်တပ်နဲ့ထပ်တွေ့မှုရှိတာကိုကိုငင်းချန်ပြောပြခဲ့တာပါ။အခုလိုဗိုလ်ရုညာသတင်းပြဖို့ချက်တွေအပြီးမှာတော့မကြာခင်မှာပတ်စင်ကန္တာတွေလာဖို့ရှိပါသေးတယ်ခင်ဗျာ
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင့်တန်းကြားလို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
် VOA American တရဲ့ဗုဒ္ဓညပိုင်း Radio Season 2ကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကပါဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်line 2925 32တို့အပြင် VOA ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းဆက်နာဆင်ကြည့်ရှုနိုင်ပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်ဗုဒ္ဓညအပတ်စဉ်အစီအစဉ်တွေဖြစ်တဲ့ဥကျော်စံသားရဲ့ editor နဲ့ဆွေးနွေးကန်ဒေါက်တာသန့်စော်ရဲ့လူထုနဲ့ကျမ်းမာရေးနောက်ကိုရန်နံရဲ့အားကစားကဏ္ဍဒီအစီအစဉ်တွေကိုဆက်ပြီးနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုပထမဆုံးတော့ဥကျော်စံသားရဲ့ editor နဲ့ဆွေးနွေးကန်မှာ Ukraine စစ်ပွဲနဲ့မြန်မာရေးနှိုင်းယှဉ်သုံးသပ်ထားပါတယ်။လူလူရွေးကောက်တင်မြောက်တဲ့ဒီမိုကရေစီအစိုးရကိုစစ်တပ်ကမြန်မာနိုင်ငံမှာဖြုတ်ချအာဏာသိမ်းလို့ဖြစ်လာခဲ့တဲ့အချက်တည်းပေါ်နိုင်ငံတကာတိုင်းဝဲရဲ့အာရုံစူးစိုက်မှုသိမ့်မရှိလာဘူးယူကရိန်းကိုသာပုံမူဦးစားပေးနေကြတယ်လို့ယူဆသူတချို့ရှိနေပါတယ်ယူကရိန်းစစ်ပွဲနဲ့မြန်မာပြည်ထနာဘလို့ခြားနာပါလဲဦးကျော်စံတာကိုမမျှသစီအောင်ကမေးမြန်းဆွေးနွေးထားတာကိုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ကဲပါဦးကျော်စံတန်းရှင်ပြီးခဲ့တဲ့အပတ်တုန်းကတော့ဒီအင်ဒိုနီးရှားကအာဆီယံဥက္ကဋ္ဌဖြစ်လာတဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအပေါ်မှာဘယ်လောက်ထိထိရောက်ရောက်ထဲထဲဝင်ဝင်ကူညီနိုင်မလဲဆိုတာကိုဆွေးနွေးခဲ့ပါတယ်။အခုဒီတစ်ပတ်မှာတော့အနောက်နိုင်ငံနေနောက်အမေရိကန်အပါဝင်ပေါ့နိုင်ငံတကာအနေနဲ့မြန်မာနိုင်ငံအရေးမှာယူကရိန်းအရေးလောက်အာရုံစိုက်ပြီးတော့ကူညီရကိုမတွေ့ရဘူး။အဲ့တော့ဒီနေရာမှာဒါဟာခွဲခြင်းဆက်ခွဲခြားဆက်ဆက်နေသဘောလို့ပြောနိုင်လားဆရာ
သူကတော့ပြောကြမယ်မပြောတော့မှစဉ်းစားမိရမယ်ထင်ပါတယ်ဒီကိစ္စကိုကျွန်တော်အစင်းလားတစ်ခုပြောပြမယ်ဆိုရင်အရင်ကဘင်္ဂလားဒေ့ရှ်လလယေးစုပဲဖြစ်တဲ့1990ဝန်းကျင်မှာအဲ့ခါအစ်ပါကစ္စတန်တပ်တွေတိုက်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ကလူတွေသန့်လန့်ရှိပြီးတော့၃-၄သန်းလောက်ထင်ပါတယ်အိန္ဒိယဘက်ကိုထွက်ပြေးကြတယ်အဲ့ခါမှာအိန္ဒိယဝန်ကြီးချုပ်အင်ဒါဂန်ဒီကဘာပြောလဲဆိုရင်တကယ်လို့ဒီပြဿနာသာဥရောပမှာဆိုရင်တကဘာလုံးကအုံကျဲကျဲနဲ့ဖြစ်နေမှာတဲ့အခုတို့အာရှတိုက်မှာဖြစ်တာမို့လို့ဥရောပတိုက်ကြတာဂိမ်းဆိုင်ကြဘူးသူတို့ဒေတာဟာမဟုတ်လို့ဆိုပြီးပြောခဲ့ဘူးတာတခုရှိပါတယ်ဒါကိုကျွန်တော်သွားသတိရမျက်စိမေးတော့နောက်တစ်ခါနောက်တစ်ခုပြောကြရတယ်ဆိုရင်ဥမာဖြင့်ဒုတိယကမ္ဘာစစ်ပြီးတော့ပြီးကနေမှဒီဂျပန်မှာအနုယူပုံကျဲချလိုက်တယ်စစ်ပြီးသွားတယ်ဆိုတော့တချို့ကပြန်ပြီးစဉ်းစားရတယ်အာရှဘက်ကလူတွေကလူတွေကမစေးတွင်မှာကျွလွန်ခဲ့တဲ့ဆီယာဇွန်မှုတွေနာဇီဂျာမနီနဲ့ဖက်ဆစ်ဂျပန်ကျွလွန်တာဘယ်သူကကျွလွန်တာပုံများတယ်လဲဘယ်သူကျွလွန်မှုကပုံပြီးအပြစ်ကြီးတယ်လဲအဲ့တော့နာဇီဂျာမနီရဲ့ကျွလွန်မှုကပုံပြီးအပြစ်ကြီးတယ်ဆိုတော့အနုယူပုံကျဲပြီးတော့ဒဏ်ခတ်ခြင်းခံရမယ်ဆိုရင်ဂျာမနီကိုဘာကြောင့်မလုပ်ခဲ့ပဲနဲ့ဂျပန်ကိုဘာကြောင့်လုပ်ရလဲဒါဥရောပသားကိုညာပြီးအာရှသားမျိုးလိုတမင်ခွဲကြလို့တယ်ဆိုပြီးအဲ့လိုကြံကြံဖမှန်တွေးတာရေးတာတခုလည်းပဲကျွန်တော်ဖတ်ခဲ့မှုပါဆိုတော့အခုကိစ္စမှာလည်းပဲမြန်မာနိုင်ငံကအာရှတိုက်မှာမဟုတ်လို့သူတို့ဥရောပမှာမဟုတ်လို့တမင်ခွဲကြဆက်ဆံတဲ့အာရှသားမျိုးလိုသိဥစားမပေးတာများလားလို့တွေးရလို့လည်းတွေးကောင်းတွေးလိမ့်မယ်ထင်ပါတယ်ကျွန်တော်ကတော့အထောက်အထိမစဉ်းစားလို့ပါဘူ
းအဲ့ခွဲကြဆက်ဆံတယ်လို့ယူဆမယ်ဆိုရင်ဘယ်ချက်တွေအဓိကกว่าဟာချက်တွေဖြစ်နိုင်မှာလဲ
ခွဲကြဆက်ဆံရအခြေအနေချင်းမတူလို့ဖြစ်ပါတယ်ယူကရိန်းကဥရောပနိုင်ငံဖြစ်တဲ့မဟာဗျူဟာရပို့ပြီးတော့အရေးပါတယ်မြန်မာနိုင်ငံနဲ့စိတ်ကွာတဲ့ဒီကိစ္စမှာနောက်ပြီးတော့ဥရောပဟာရဲ့ဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေမှာယူကရိန်းဟာဒီမိုကရေစီဘက်ကိုထွန်းကားခြင်းလာတဲ့နိုင်ငံဖြစ်တဲ့ဆူဗီယက်ပြည်ထောင်စုပြိုကွဲခဲ့ပြီးခဲ့ကပြီးတော့အခုခါနောက်ဆုံးမှာဆိုရင် NATO အဖွဲ့ဝင်ဖြစ်ပေါ်တော့မှသူကကျူးပန်းနေတဲ့အချိန် NATO ကလည်းတော့မျောလင်းချက်ကြီးစွာနဲ့စောင့်စားနေတဲ့အချိန်မှာဒါကိုရုရှားကမလိုလားဘူးဒီဘဝညမှာ NATO ရဲ့ကုစရီမစည်းစည်းဘူးသူကသူနေရင်ဆိုတော့တမျိုးပါဆိုတော့ယူကရိန်းကအဲ့လိုဖြစ်လာတဲ့အခါရုရှားအထူးစိုးရိမ်လို့ဖြစ်လာတယ်ဆိုတော့ဒီကိစ္စမှာလည်းပဲ NATO အဖွဲ့ဝင်ဖြစ်လာမဲ့နိုင်ငံနောက်ပြီးသူရဲ့နောက်ဒီမိုကရေစီနိုင်ငံလည်းဖြစ်တယ်ဆိုတော့ဒီအတွက်ပို့ပြီးတော့သူတို့ဦးစားပေးလို့ထင်ပါတယ်ယူကရိန်းသမ္မတကိုယ်တိုင်ကလည်းပြောတယ်နောက်ပိုင်းမှာကျွန်တော်တို့တူတူနိုင်ငံကိုကူညီရတာ charity သနာလို့အလှူပေးနေတယ်လို့မထင်နဲ့ကျွန်တော်တို့နိုင်ငံရဲ့လူမျိုးရေးကိုကျွန်တော်ခြေထံကနေမိကကွယ်နေတာဆိုလို့ပြောပါတယ်ဆိုတော့ဒါဟာပုံမှန်အရေးကြီးတဲ့အထင်ပါတယ်ယူကရိန်းကိုဘာကြောင့်ဦးစားပေးဆက်ဆံနေလဲဆိုတော
့တမိုင်းကြောင်းဆိုင်ရာအချက်လက်တွေကြောင့်မြန်မာနဲ့ယူကရိန်းကြားမှာနိုင်ငံတကာရဲ့အာရုံစိုက်မှုကပိုပြီးတော့ကွဲပြားနေတယ်လို့ယူဆနိုင်ကြလားဆရာ
မ ဒါလည်းပဲဆိုတော့ထွေးနေထိုင်တဲ့ဆက်ဆက်နေတာပါပဲယူကရိန်းကဒီကအချင်းယူကရိန်းမှာရှိနေတဲ့ခရိုင်းမီးယားဒေသသိအရေးပါပါတယ်ခရိုင်းမီးယားကျွန်းဆွေဟာရုရှားနိုင်ငံရဲ့တောင်ဘက်ပင်လယ်ကိုထွက်ပေါက်ဖြစ်ပါတယ်ရုရှားနိုင်ငံမှာမြောက်ဘက်ကပင်လယ်တွေအဆုံးမကျပါဘူးအခုကဘော်ဒီပင်လယ်ဆိုရင်တစ်နှစ်ကိုဆစ်လာလုံးရေခဲနေတယ်သူတို့ရဲ့စစ်တင်ဖို့တွေကွန်ဂရက်တင်ဖို့တွေဘယ င်းနဲ့ရေလက်ကြောက်ကိုဖြတ်မယ်နောက်ပြီးတော့မြေရက်ပြင်တဲ့နေရာအဆင့်ထွက်ရတယ်ဒါကြောင့်သမိုင်းမှာ friend ဒီ time ရောဘာလို့ warm water pot warm water policy ရင်းနှီးစိတ်ကံပေါ်တဲ့အညာအဲ့ဒါရုရှားတွေစိတ်အေးကြီးပါတယ်ဆိုတော့အခု2014မှာသင်ခဲ့တာလည်းပဲအဓိကဒကိစားအတွက်ရုရှား time ရောကိုရည်ရွယ်ချက်ဖြစ်ပါတယ်သူဟာဒီနေရာကိုမရရင်တော့နောက်နိုင်ငံတွေကိုပိတ်ဆို့တော့မှာပဲဆိုတဲ့ဟာနဲ့သူကလက်ဥပယောင်းသင်ခဲ့တာဖြစ်ပါတယ်ဒါအရင်စစ်ပွဲတွေဒုတိယကမ္ဘာစစ်နဲ့ဖြတ်သောစစ်ပွဲတွေဒီမတိုင်စစ်ပွဲတွေမှာလည်းပဲစစ်ဖြစ်ရင်ရုရှား time ကျွန်းစုကိုရအောင်သင်ရပါတယ်နိုင်ငံတဲ့လူကလည်းပဲ time ကိုရအောင်သင်ရပါတယ်တော့ဒါသိအရေးကြီးတဲ့ကိစ္စဖြစ်ပါတယ် time ကိစ္စ
နိုင်ငံအနေထားအရာတိတာထင်ရှားရဲ့သဘာဝအရင်းအမြစ်တွေမရှိတာနောက်တစ်ခုကကြတော့မဟာဗျူဟာမြောက်ဟိုအားနေတယ်ဒါကြောင့်မို့လို့ပေါ့မြန်မာနိုင်ငံပေါ်မှာနိုင်ငံတကာရဲ့အာရုံစိုက်မှုကနေတယ်လို့သူပြောဆိုနေရတယ်လည်းရှိပါတယ်ဒါခိုင်လုံတဲ့အကြောင်းပြချက်လို့ဆိုနိုင်လားဆရာ
ခိုင်လုံပါတယ်ဒါပေမဲ့သဘာဝသယံသာတာအရင်းအမြစ်ကမြန်မာနိုင်ငံလည်းမနေပါဘူးအများကြီးပေါ်များပါတယ်ဒါပေမဲ့အဲ့မြန်မာနိုင်ငံရဲ့သယံသာတာကအနောက်နိုင်ငံတွေအတွက်လောလောဆယ်ဒါတဲ့ immediate need မဟုတ်ဘူးဘူတပြင်းလိုအပ်နေတာမဟုတ်ဘူးယူကရိန်းမှာရှိတာကကောက်ပဲသီးနှံနေပေါ့သူတို့ဟာသိပ်ပြီးဆိုက်ပျိုးခင်းနေအောင်နေဥရောပကိုစာနာရေးခါတွေဖြန့်ဖြူးပေးတဲ့နိုင်ငံဖြစ်နေတယ်အဲ့ဒါကြောင့် bread basket of Europe လို့တော့မှပြောကြတယ်မြန်မာလိုပြောရင်ဆိုစပဂျီပေါ့လေဒါဆန်ဂူတောင်ဆန်အိုးကြီးဆိုပြီးတော့တင်စားပြီးပြောတဲ့နေရာဖြစ်ပါတယ်လောလောဆယ်မှာယူကရိန်းမှာပြဿနာဖြစ်လို့မပို့နိုင်ရင်ဟောထမင်းကကုန်မယ်ဘူးပဲအမှုခက်ခဲတွေပါလေကြုံတွေ့နေရတဲ့အများကြီးဖြစ်ပါတယ်ဆိုတော့သူတို့ရဲ့တရားဇာတာကဥရောပအတွက်လောလောဆယ်မှာသိအရေးကြီးနေတယ်အလားတူပဲရေနံနေပါလေဆိုလည်းယူကရိန်းကိုဖျက်ပြီးတော့ပို့ရတယ်မလားအဲဆိုတော့ယူကရိန်းကအဓိကကြားတဲ့နေရာဖြစ်နေတော့မြန်မာနိုင်ငံထက်ဥရောပနဲ့ယူကရိန်းကိုဇက်ပေးဆိုတော့သိမဆမ်းပါဘူးဒီခါလည်းပဲသူတို့ထည့်ပြီးစဉ်းစားပါဘူ
းဒီလိုဆရာဒီယူကရိန်းနဲ့မြန်မာနဲ့လူသားချင်းစာနာမှုထောက်ထားရတဲ့ကိစ္စရက်ဒီမှာရောဟိုဘလို့အခမ်းကဏ္ဍကနေရှိပါတယ်ယူကရိန်းကိုပို့ပြီးတော့ထောက်ပံ့ပေးနေတာမြန်မာကိုပို့ပြီးတော့ထောက်ပံ့ပေးနေတာအဲ့လိုမျိုးအဲ့လိုဘလို့အနေထားမှာပြောနိုင်ပါကလေးဆရာ
ဟုတ်ကဲ့ယူကရိန်းကိုပို့ပြီးထောက်ပံ့ပေးနေဆိုတော့ယူကရိန်းကပူလို့အပ်တယ်လို့ထင်ပါတယ်ယူကရိန်းမှာရုရှားကဘုံကျဲပြီးတော့အပြင်းထန်အိုက်ခိုက်နေတာအဲ့ရန်ယူကရိန်းပြည်သူနေလို့မရတာတွေဆေးရုံတွေစာတင်ကြောင်းတွေအားစားလေအများပြတည်င်းနေတဲ့မှာတွေ့ပါလိမ့်မယ်ဆိုတော့ဒီဟာတွေကယူကရိန်းတဲ့ပုံပြီးအခုညီလိုပါတယ်ယူကရိန်းနိုင်ငံပြည်သူတွေဟာတိုက်ပြည်ထဲမှာနေမရလို့အင်းကြီးချင်းနိုင်ငံတွေကိုကမ္ဘာအနှံပြထွက်ပြေးနေရတဲ့အခြေအနေဖြစ်ပါတယ်ဆိုတော့သူတို့အတွက်အခုညီပူလိုအပ်နေတာတော့မှန်ပါတယ်မြန်မာနိုင်ငံကလည်းအခုညီပေးနေမှာတော့သူတို့တော်တော်များများပေးပါတယ်လူအစလောက်ပေါ်လေသို့တော်လည်းပဲမြန်မာနိုင်ငံမှာလည်းပဲရောက်ရှိဖို့အခက်အခဲကြုံရတယ်ဒုက္ခသည်တွေစီကိုမရောက်နိုင်ဘူးပိတ်ဆို့မှုတွေဟန်တာမှုတွေရှိနေတယ်ဘယ်ဘက်ကဆက်သွယ်ရမလဲဆိုတော့တိတ်ကြံဖန်ကြိုးစားရတဲ့သဘောရှိပါတယ်ယူကရိန်းမှာလည်းဒီလိုအခက်အခဲတွေရှိပေမဲ့သူတို့က humanitarian corridor ဆိုတဲ့နှစ်ဖက်နားလည်မှုနဲ့လမ်းဖွင့်ပြီးတော့ခါလာရောစာနေရာတွေတွေ့ရပါတယ်။ယူကရိန်းကတော့ပူပေးရမှာပေါ့ဒီလူလက်လူကပါတယ်ပြင်တွေ့
။အဲ့ဆရာဒီမှာမကြသေးခင်ကပဲသမရဘိုင်ဒန်ကဒီ Burma Act ဥပဒေမူကြောင်းလက်မှတ်ထိုးလိုက်ပါတယ်ဆရာ။ဒီထဲမှာအချက်၃ချက်ပါတယ်ပေါ့။ငွေကြေးဆိုင်ရာထောက်ပံ့ပေးမယ်၊လူသားချင်းစာနာမှုအကူအညီတွေကိုပေးမယ်။နောက်ပြီးတော့လူတက်လက်နဲ့မဟုတ်တဲ့ကရိယာတွေကိုထောက်ပံ့ပေးမယ်ပေါ့ဒီပုံမှာတော်တော်များများအားတက်လာတာကိုလည်းတွေ့ရပါတယ်ဒါနဲ့ပတ်သက်ပြီးတော့ဆရာဘလောက်အနေထားထိဟိုထိထိရောက်ရောက်ဖြစ်မယ်လို့ညွှန်လင်းနိုင်ပါသလဲ
အတက်ဆရာကောင်းတဲ့အကူအညီဖြစ်ပါတယ်ထိထိရောက်ဆိုတာဘလောက်အနေထားထိလိုချင်သလဲတာဏမှုအထောက်ပံ့တွေသက်သာဝင်ရရှိရေးဘာညာဆွေးနွေးဟုတ်တယ်အဲ့ဒီမှာတော့ထိရောက်မှုစီနိုင်တယ်ပေါ့လေတော်တော်ပြောခဲ့တဲ့ပို့ဆောင်ဆက်သွယ်ရေးအခက်အခဲတွေကို logistic ကိုပြောင်းလုပ်နိုင်ရင်သူကပို့ပေးနိုင်မှာဖြစ်တယ်။ဒါပေမဲ့ brown နေထားရလူချင်းတွေအခုဆရာနာတင်ထားတဲ့ကိစ္စစစ်တပ်ကိုနိုင်ငံရေးကဖယ်ထုတ်ခြင်းနဲ့အဲ့ကိစ္စကလွတ်မြောက်ခြင်းနဲ့အထီးကူညီလူချင်းတွေဆိုရင်တော့အဲ့အတွက်တော့မလုံလောက်ပါဘူး။ဒီအတိုက်ခံတွေဘက်ကတချို့ ကျွန်တော်နိုင်ငံအင်အားစုတွေကလည်းပြမြောက်တယ်လို့အတဲပညာတချို့ကလည်းပြောကြတယ်ပေါ့လေ။ဒီပြမြောက်ရအောင်တော့အဲ့ဟာပွဲပြပြတဲ့အထိလည်းနိုင်ငံမဟုတ်ပါဘူး။ပွဲပြပြတဲ့အထိလည်းနိုင်ငံဆိုတာဟိုဘက်ကလည်းပဲရုရှားပြင်းထန်တော့ကနေပံ့ပိုးပေးနေမှာဖြစ်တော့အဲ့ဟာနဲ့ရှင်းနိုင်တဲ့အင်အားကိုပေးရမှာဖြစ်တယ်။နောက်ပြီးတော့တကယ်ခိုင်မာဖွဲ့စည်းလေ့ကျင့်ထားတဲ့စစ်တပ်လိုအပ်တ စစ်ကိုဒီဘက်မှာဖွင့်လာရတဲ့သဘောတော့ဖြစ်ပါလိမ့်မယ်။ယူကရိန်းမှာဖွင့်ရတဲ့အပြင်ဒီဘက်မှာလည်းပဲလာရုတစ်ခုဖြစ်လာမယ်ဆိုတော့သူတို့လက်ခံနိုင်မှာမဟုတ်ပါဘူ
း။ရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ကိုနိုင်ငံတကာဝိုင်းပြီးတော့အပြစ်တင်နေမယ်။တရုတ်နိုင်ငံကတော့ဒီအပေါ်မှာပြင်းပြင်းထန်ထန်ဝေဖန်တာကိုမတွေ့ရပါဘူးဆရာ။နောက်တစ်ဖက်မှာကြတော့မြန်မာနိုင်ငံရုရှားနဲ့နီးကပ်တဲ့ဆက်ဆံရေးရှိနေပါတယ်။အခုလာမယ့်တစ်ပတ်မှာတရုတ်သမ္မတရှီဂျင်းပင်ကရုရှားသမ္မတပူတင်နဲ့တွေ့မယ်ဆိုတဲ့သတင်းတွေလည်းထွက်နေပါတယ်။ဒီပေါ်မှာဒီမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့တစုံတရာရိုက်ခတ်မှုရှိနိုင်ပါဆရာ
။တရုတ်သမ္မတရဲ့ရုရှားကိုသွားတဲ့ခရီးစဉ်မှာသူတို့ရဲ့ agenda တွေဘာလို့ဆွေးနွေးကြမယ်ဆိုတော့သူတို့ထုတ်ပြန်ခြင်းမတွေ့ရပါဘူး။ကျွန်တော်အထင်ကိုပြောရင်တော့ယူကရိန်းစစ်ကအဓိကကြပါလိမ့်မယ်။ယူကရိန်းနဲ့ရုရှားနဲ့ပြန်လည်စစ်မြန်ရေးကိုတရုတ်ကညှိနှိုင်းဖို့ဆိုပြီးတော့ပြောထားတာရှိပါတယ်။ဒီကိစ္စနဲ့မကဘူးတရုတ်ရဲ့ညှိနှိုင်းစစ်ဆေးမှုကဆိုတလောတော့အဝင်မှုတွေရရှိရတာတွေ့ရပါတယ်။ဥပမာအဖြစ်ဒီပေါင်းများစွာပဋိပက္ခဖြစ်နေဆောက်ဒီအရေဗျနဲ့အီရန်ဆိုလို့ရှိရင်ဘယ်လိုမှစစ်မြန်နိုင်ကြအကြောင်းရှိဘူး။တရုတ်ကဝင်ရောက်စစ်ဆေးပေးတယ်ပြီးကြတဲ့အပကသူဟာအဝင်မှုရတယ်။ဒီကိစ္စကိုအမေရိကန်တောင်မှပဲအစည်းအဝေးစစ်စစ်အမြင်မှုရတယ်ပြည်လည်မှုရတယ်ဆိုရင်သူတို့ကြိုးစားရမှာပဲလို့အမေရိကန်ကိုယ်တိုင်ကအဲ့လိုထူပေါ်ပြောကြခဲ့ရပါတယ်ဆိုတော့တရုတ်ဟာရုရှားနဲ့ယူကရိန်းကိုလည်းပဲအဲ့လိုပဲစစ်စစ်ဖို့တရှိနေမှာပြောထားတာပါအဲ့ဒါကတော့အမေရိကန်ဘက်ကစိတ်လက်မခံနိုင်ဘူးဘာညာပေါ့လေအတင်းပြောနေကြတာရှိရဲသို့တော်လည်းပဲတရုတ်ဟာတကယ်သဘောထားမှန်းနေသူကပြန်လဲစစ်မြန်ရေးကိုလူကျင်လို့ကျွန်တော်ကတော့ထင်တယ်ဆိုတော့တကယ်လို့ဒီရုရှားသမ္မတနဲ့တရုတ်သမ္မတတွေ့ရခါမှာမြန်မာအကြောင်းအရာကိုထည့်ပြီးဆွေးနွေးမယ်ဆိုရင်မြန်မာနိုင်ငံမှာလည်းပြည်လည်မှုရရှိရေးအတွက်ဘယ်လိုလုပ်မလဲဆိုတာကိုပြောလို့မလို့ထင်ပါတယ်မြန်မာနိုင်ငံမှာတရုတ်ကစစ်ဖြစ်ဖို့မလိုချင်ဘူးမြန်မာနိုင်ငံကပြည်လည်ဖို့ဘယ်အစွတ်တက်တဲ့ညဉ့်ညံ့နေဖို့လိုချင်တယ်ဆိုတာအဲ့ဒါမှသူကစစ်ပွဲလို့လို့ရမှာကိုသူဂျိုးစစ်ပွဲကိုအကောင့်ထဲပေါင်းထဲမှာဖြစ်တယ်ဆိုတော့တရုတ်ကစစ်တိုက်ကျင်တဲ့နိုင်ငံလို့ကျွန်တော်မယူဆဘူးစစ်ပွဲလို့ကျင်တဲ့နိုင်ငံသာဖြစ်တယ်ဆိုတော့ဒီကိစ္စမှာလည်းသူကအချမ်းတွေ့ရင်စစ်မြေရေးအတွက်ဘယ်လိုလုပ်ကြမလဲလို့သာတော့ကောင်းပြောနိုင်တယ်လို့ထင်ပါတယ်ဗျာ
ကျော်စီယာမြန်မာနိုင်ငံပေါ်နိုင်ငံတကာနေပြီးတော့ပို့ပြီးတော့အာယုံဆိုင်လာနိုင်တဲ့အကြောင်းကိုရှိနိုင်ပါဆရာ
တချို့ကတော့ Ukraine စစ်ပွဲရောင်းသိမ်းမဆိုင်နိုင်ဘူးလို့ပြောနေကြတယ်ဒါပေမဲ့ကျွန်တော်စောစောကဆွေးနွေးကြရတဲ့အတိုင်းဆိုမဟုတ်ပါဘူး Ukraine စစ်ပွဲဖြစ်လာတာတစ်နှစ်ပဲရှိသေးတယ်မြန်မာနိုင်ငံမှာအာဏာသိမ်းကနှစ်နှစ်ဖြစ်ပြီဆိုတော့တကယ်လို့သူတို့ကထိတိယအကူညီခြင်းတပတ်ဆိုရင် Ukraine စစ်ပွဲမဖြစ်ခင်တစ်နှစ်လုံးလိုက်လိုအပ်ဖြစ်နေကြတာသိမှထိတိယရောသူတို့မကန့်ကြတာဘူးသူကအာရှမွေးတွန်းနေကြတယ်အာရှမင်းလို့ပါမင်းတော့မှငါလိုက်မယ်ဆိုတော့ပြောနေကြတယ်ဆိုတော့နောက်နိုင်ငံတွေဟာသိမြန်မာနိုင်ငံကိုတိတ်တက်ကြွကြွတော့သူတို့ကူညီမယ်ဆိုတော့လည်းပဲပွဲပြအောင်လို့ဖို့ထီတော့သူကမကြည့်ရဘူးယူကရိန်းမှာတော့ပွဲပြအောင်သူတို့လုပ်မယ်ဆိုတော့သူတို့လူဝါယူကြည့်ထားတယ်အာရှံကဥဆောင်ပြောလို့ဖို့အတွက်အာရှံဘက်သူတို့တိုက်တွန်းပေးနေတာရှိပါတယ်ဆိုတော့နောက်နိုင်ငံတွေပို့ပြီးစိတ်ဝင်စားလာအောင်ဆိုလို့တော့ဒါမင်းလုတ်ပြလို့လည်းရလိမ့်မယ်လို့တော့ကျွန်တော်မထင်ပါဘူးသူတို့ကသူတို့နိုင်ငံရဲ့အမျိုးသားအချူစီပေါ်နေမယ်ဆိုတော့ပြောခဲ့သလိုပဲနှိုင်းရှင်စဉ်းစားရမှာဖြစ်ပါတယ်ဟုတ
်ကဲ့ပါဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
တော်ပါတယ်ခင်ဗျာ
ဘာကြောင့်ယူကရိန်းရေးမြန်မာထက်ကဘာကပိုဦးစားပေးရတာကိုဦးကျော်စံတားရဲ့အက်ဒီတာနဲ့ဆွေးနွေးကြမှာမမျှသိအောင်နဲ့အတူပြောပြခဲ့တာပါအခုတော့အပတ်စဉ်လူတွေနဲ့ကြံပါရေးခဏပါ Down syndrome ခေါ်မျိုးဗီဇချွေရဲမှုကိုပြပြထားပါတယ်။ခလီမွေးလာရင်တချို့ down syndrome လို့ခေါ်တဲ့မျိုးဗီဇချွေရဲမှုဖြစ်ပြီးညရင်မဖြစ်ပဲမွေးလာတတ်ကြပါတယ်။အခုလိုမွေးဖွားနိုင်ခြင်းနဲ့အောင်ဘာကိုသတိပြုသင့်တာကိုဒေါက်တာသက်စော်ကမေးမြန်းပြပြထားပါတယ်ခင်ဗျာ
။down င်းစင်ဒရုံးလို့ခေါ်တဲ့ညာရင်မပြည့်မီတဲ့ရင်သွေးငယ်လေးတွေဟာစိတ်ပိုင်းဆိုင်ရာမှာခြွင်းချက်တွေရှိနိုင်တဲ့အပြင်ရုပ်ပိုင်းဆိုင်ရာအနေနဲ့လည်းခန္ဓာကိုယ်မှာခြွင်းချက်တွေရှိနိုင်တာကိုတွေ့ရပါတယ်။တောင်းစင်ဒရုံးရင်သွေးငယ်လေးတွေမှာတွေ့ရလေးရှိတဲ့ခြွင်းချက်တွေအကြောင်းကိုအထွေထွေယောဂကဆရာဝန်တူဦးဖြစ်သူဒေါက်တာဆော့ဟိန်နုကအခုလေ့ရှင်းပြပါတယ်
။ကျွန်တော်ဟိုစိတ်ပညာအခေါ်ကစင်ဒရုံးဆိုရင်ယောဂတစ်ခုတည်းမဟုတ်ဘူးနော်။စင်ဒရုံးဆိုယောဂတွေပေါင်းစုနေတာဖြစ်တဲ့အတွက်သူ့မှာဒီလိုညာရင်ညာသွေးနေတဲ့ခန္ဓာကိုယ်မှာဖွင့်ပြတာအပြင်အတွင်းကလေးစားတွေမှာလည်းပြဿနာကြီးရှိရပါတော့အဲ့တော့ပူးတွဲတွေးရတဲ့ယောဂါတွေကတော်တော်များပါတယ်ဒေါင်းစင်ဒရုံးကလေးတွေနှလုံးယောဂါဖြစ်နိုင်ခြေလည်းရှိတယ်နှလုံးယောဂါတွေပါလာတယ်အဆုတ်ယောဂါတွေပြီးတော့အစာရည်နဲ့ဦးလန်းကြောင်းနဲ့ပတ်သက်တဲ့ယောဂါတွေလည်းရှိတယ်ပြီးရင်သူတို့ရဲ့အမြင်အာရုံကလည်းသူများထက်အားနည်းတယ်အာရုံကြောပိုင်းဆိုင်ရာမှာလည်းသူတို့အာရုံကြောအားနည်းတဲ့ယောဂါတွေရှိတယ်ပြီးတော့သူတို့ရဲ့ခန္ဓာကိုယ်ခုခံအားစနစ်တွေလည်းမကောင်းဘူးအဲ့တော့ခန္ဓာရည်တွေခုခံအားတွေနည်းတယ်ပြီးတော့သူတို့လက်တွေအကျောစစ်တွေကလည်းပုံမှန်လူတွေလိုမျိုးကြမ်းကြမ်းခံခံတန်တန်မှမရှိဘူးပေါ့နော်အဲ့တော့အကျောစစ်မခံတာတွေအားနေတာတွေရှိတယ်ပြီးလို့ရှိရင်သူတို့ဒီသူများထက်ပိုပြီးအတက်ယောဂါပေါ့နော်အင်္ဂလိပ်လိုကျွန်တော် epilepsy လို့ခေါ်တဲ့အတက်ယောဂါတွေလည်းပိုပြီးတော့ဖြစ်တာတွေ့ရတယ်နောက်ပြီးရင်သူတို့အယူလေးလည်းသိမတန်ပါတဲ့အတွက်က6လောက်ကလေးတွေခွင်တယ်ဆိုတော့အယူပိုင်းဆိုင်ရာမှာလည်းသူတို့ပြဿနာရှိတယ်ပြီးရင်သူတို့ဒီသွားပေါက်တာလည်းနောက်ကျတယ်ပေါ့နော်သူရဲ့ dentation လို့ခေါ်တဲ့သွားပေါက်တာလည်းနောက်ကျတဲ့အတွက်သူသွားလေးလည်းစုံမှုကတိတ်မလွယ်ဘူးနည်းနည်းအသက်ကြီးရတဲ့သွားမပေါက်သေးတာမျိုးဖြစ်နိုင်တယ်။နောက်ဆုံးတော့ကျွန်တော်တို့သူတို့လေပြင်းမှာရှိတဲ့ thyroid hormone ပေါ့နော် thyroid ဆိုရင်လေပြင်းအခြေခံနဲ့ thyroid hormone ထွက်တာလည်းသူများတဲ့ညော့နေတဲ့အတွက်သူတို့ဒီဟိုအားနေတယ်နေမကောင်းနေထိုင်မကောင်းဖြစ်တယ်အဲ့ဒါကြီးကခဏခဏဖြစ်မှာဖြစ်ပါတယ
်။ယနေ့ကလေးတွေမှာ down syndrome ယောဂအပါအဝင်မျိုးပိစားဆိုင်ရာယောဂတွေရှိမှရှိဆိုတာကိုကိုဝင်ဆောင်ချိန်မှာခဲကစစ်ဆေးကြည့်လို့ရတဲ့နည်းလမ်းတွေရှိနေတာပါ။မျိုးပိစားဆိုင်ရာယောဂတွေရှိမှရှိစစ်ဆေးကြည့်တဲ့နည်းလမ်းတွေအကြောင်းကိုဒေါက်တာဆော်ရီနုကအခုလိုရှင်းပြပါရစေ။
ခုဘက်ခေတ်မှာတော့သိပ္ပံနည်းပညာတိုးတက်လာတဲ့အလျောက်ကတော့ကျွန်တော်တို့ဓာရီကကြိုတင်သိနိုင်တဲ့အခြေအနေကိုရောက်သွားပြီ။ကျွန်တော်တို့ကြိုတင်သိနိုင်ပြီပေါ့နော်။အဲ့တော့ကြိုတင်သိနိုင်ပြီဆိုတဲ့အချိန်မှာတော့မနည်းပညာထပ်ပြီးတိုးတက်သွားပြီ။အရင်တော့ကကြတော့ကျွန်တော်တို့ကကြိုတင်သိခြင်းကိုဝင်ဆောင်မိခင်ရဲ့မျိုးပွားအင်္ဂါပေါ့နော်ဒီကနေတော့ကျွန်တော်တို့တအိမ်ကနေပြီးတော့ပပက်လင်မှာအဲကလေးကိုဝင်ဆောင်နေရှိတဲ့ကျွန်တော်ရေမွားရေကိုကျွန်တော်တို့ဖောက်ကြည့်ရတယ်။ဖောက်ကြည့်ပြီးရတဲ့ရေမွားရေလေးကိုစမ်းသပ်စစ်ဆေးပြီးတော့ဒီကလေးရဲ့ DNA ပေါ့နော်မျိုးရိုးဗီဇာကိုလေ့လာပြီးတော့ဒီကလေးဒီသူ့ရဲ့ခရိုမိုဆုံးတွေကောင်းရဲ့လားဆိုတာ down syndrome အပြင်တခြားသူ့နဲ့တခြားဆိုင်တဲ့မျိုးဗီဇာယောဂါတွေလည်းကျွန်တော်တို့တခါတည်းရှာတယ်။ဟိုတစ်ချက်ကုတ်နှစ်ချက်ပြတ်ပုံစံမျိုးပေါ့နော်။တစ်ခုတည်းတော့တည်တံ့ရွေးမရှာအောင်တခြားမျိုးရိုးဗီဇာဆိုင်ရာယောဂါတွေတခြားအများကြီးရှိသေးတယ်ပေါ့နော်။အဲ့ဒါတွေပါရှိလာဆိုပြီးတော့ရှာကြတယ်။ဟိုအောင်မြင်တယ်ပေါ့ရှာဖွေရလဲ။အဲ့တော့တစ်ခုပဲဆိုတာအဲ့လိုမျိုးလေးဟိုဒီရေမွားရေဖောက်လိုက်တဲ့အခါမှာမတော်တဆအခက်မသိရင်ကိုယ်ဝင်ပြက်ကြနိုင်တဲ့အလားအလာမျိုးဖြစ်သွားနိုင်တဲ့အခြေအနေမျိုးရောက်သွားနိုင်တဲ့အတွက်အခုနောက်ပိုင်းတော့ဒီထက်ပိုပြီးခင်မိသွားပြီပေါ့နော်အခုနောက်ပိုင်းကျွန်တော်တို့မြန်မာနိုင်ငံမှာလည်းလုပ်လို့ရပြီပေါ့အဲ့ဒါတော့မိခင်ရဲ့သွေးတွေပဲသူတို့ဖောက်တော့တယ်မိခင်ရဲ့သွေးထဲမှာသူတို့ခလေးငယ်ရဲ့ပေါ့နော်ဒီခန္ဓာကိုယ်ဇီဝကံမဖြစ်စင်ရနေပြီးတော့ကျွေထွက်လာတဲ့လို DNA အပိုင်းအစလေးကိုသူတို့ရအောင်ရှာတယ်။နီးပညာနဲ့ရအောင်ရှာပြီးတော့မိခင်ရဲ့လက်ကနေပဲသွေးဖောက်ယူရဲ။အဲ့ဒါလေးတို့ကျွန်တော်လက်တစ်ခွဲကန်းပို့ပြီးတော့တေချာဆက်လိုက်တဲ့အခါမှာ down syndrome ရှိလားတခြားမျိုးဗီဇာဆိုင်ရာယောဂါတွေတခြားဟာတွေရောဘာတွေရှိလဲဆိုတော့ကျွန်တော်တို့ဆက်လို့ရတယ်။ဟိုငွေလဲငွေကြေးကုန်ကြမှုကတော့နည်းနည်းရှိမယ်ဒါပေမဲ့အရင်မဟုတ်ဘူး
။ down syndrome ရင်သေးငယ်လေးတွေမွေးဖွားလာဖို့ရာခိုင်နှုန်းနဲ့အောင်ဘလို့ချက်တွေကိုသတိပြုသင့်ပါလဲလို့မေးကြည့်တဲ့အခါဒေါက်တာဆော်ဟိန်နုကအခုလိုရှင်းပြပါရတယ်။
ကျွန်တော်တို့ဒီ down syndrome ဆိုတာအခုခေတ်မှာအရင်လိုမဟုတ်တော့ဘဲနဲ့ကြိုသိနိုင်တဲ့ကျွန်တော် investigation ပေါ့เนาะစမ်းသပ်စစ်ဆေးမှုတွေပြုလုပ်လို့ရပြီဖြစ်တဲ့အတွက်ဒါကိုဟိုတက်ချက်ကောင်းနဲ့ထည့်ထားမယ်ပေါ့เนาะနောက်တစ်ချက်ကတော့ဟိုအိမ်တောင်ပြုတာတွေဒီလိုမျိုးခလေးယူတာတွေကိုဘာပဲပြောပြောကျွန်တော်တို့ family planning လို့ခေါ်တယ်မိသားစုကို plan တခုเนี่ยပေါ့เนาะအစီအစဉ်တခုတည်ချာလုပ်ထားတာတော့အကောင်းဆုံးပဲဒါတော့အကြံပေးချင်တာပေါ့เนาะဘသူတော့ဘယ်အချိန်မှာအိမ်တောင်ပြုပါဘယ်အချိန်မှာတော့အိမ်တောင်မပြုတင်တော့မပြောလို့ပေါ့เนาะလူတယောက်ချင်းစီတိုင်းမှာသူတို့ရွေးချယ်မှုတွေတော့ရှိနေတယ်ဒါပေမဲ့လည်းဆရာဝန်တွေဘက်ကတော့အကြံပေးချင်တာတော့ခလေးကိုသားသမီးယူဖို့အစီအစဉ်ရှိတယ်ဆိုလို့ရှိရင်တော့စောစောယူထားနိုင်တော့အကောင်းဆုံးပဲဒါဆိုတော့ကျွန်တော်တို့ down syndrome ကိုလေ့လာကြည့်တဲ့အခါမှာအသက်35နှစ်ကျော်ပြီဆိုရင်ခလေးလေးဒီ down syndrome ယောဂါရနိုင်မှုအတွက်အလားအလာအရန်ကိုတဖြည်းဖြည်းနဲ့များလာပြီဖြစ်တဲ့အတွက်တဖြည်းဖြည်းနဲ့ end ရှိလာတယ်ဆိုတဲ့သဘောမျိုးပေါ့နော်ဆိုတော့ဟိုအိမ်တောင်ပြုမယ်သားသမီးယူမယ်ဆိုရင်တော့အသက်ဒီ35နှစ်အောက်အတွင်းမှာယူနိုင်ရင်တော့အကောင်းဆုံးပဲပေါ့နော်ဒါကတော့အကြံပြုချက်တစ်ခုပ
ါ down syndrome ရင်သေးငယ်လေးတွေမွေးဖွားဖို့ရာခိုင်နှုန်းနဲ့အောင်သတိပြုသင့်တဲ့အချက်တွေအကြောင်းကိုသတင်းပေးပို့လိုက်တာဖြစ်ပါတယ်ကျွန်တော်သာပါ
down syndrome ကကလေးမျိုးဗီဇချွေးရဲမှုကိုဒေါက်တာတန်းစောလူထုနဲ့ကျန်းမာရေးကဏ္ဍမှာပြောပြခဲ့တာပါအခုတော့ကိုရနိုင်တက်ဆက်တဲ့အားကစားကဏ္ဍပါစပိန်လာလီဂါမှာနာမည်ကြီးဘာစီလိုနာအသင်းကိုတရားရုံးအာဏာပိုင်တွေကတရားစွဲလိုက်ပါပြီပြင်သစ်ကနာမည်ကြီး PSG အသင်းကတော့ပြင်သစ်ရဲ့အကြီးဆုံးဘောလုံးကွင်းကိုဝယ်ဖို့ကြိုးပမ်းနေပါတယ်ကမ္ဘာ heavyweight level champion နှစ်ယောက် ပြည်ထိုင်မှာထုတ်ဖို့ဘလို့သဘောတူလိုက်ကြပါလဲ။အခုလိုတပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်စစ်စစ်တင်ပြပေးထားပါတယ်ခင်ဗျာ
။မင်္ဂလာပါဗျာ။ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ FIFA ကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Gianni Infantino ဟာ FIFA ဥက္ကဋ္ဌဖြစ်တဲ့နောက်တစ်ချိန်ထပ်ပြီးတော့အရွေးခံဖို့ရှိနေပါတယ်။ရောနာနိုင်ငံမှာမနေ့ပြန်ကျင်းပမဲ့ FIFA ရဲ့83နှစ်မြောက်ညီလာခံမှာသူ့ကိုနောက်တစ်ကြိမ်ထပ်ပြီးတော့ရွေးကောက်တင်မြှောက်သွားဖို့ရှိနေပါတယ်။ FIFA ဥက္ကဋ္ဌရာထူးနေရာအတွက်ဝင်ရွေးခံတဲ့သူကဒီတစ်ကြိမ်မှာသူတူဦးတည်းရှိတာကြောင့် Mr. Infantino ဟာ FIFA ဥက္ကဋ္ဌဖြစ်တဲ့နောက်ထပ်၄နှစ်ဆက်ရှိသွားမှာဖြစ်ပြီးတော့ဒါဟာသူ့အတွက်တော့တတိယကြိမ်မြောက်အရွေးခံရတာလည်းဖြစ်မှာပါ။ Mr. Infantino ဟာ2016မှာ FIFA ဥက္ကဋ္ဌဖြစ်လာခဲ့ပြီးတော့အဲဒီတုန်းကတော့သူကဘာရိန်နိုင်ငံကအာရှဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌ Sheikh Salman bin Al Khalifa ကိုအနိုင်ရခဲ့တာပါ။အဲ့နောက်မှာတော့2019မှာတခါကန့်ကွက်သူမရှိရွေးခံရပြီးတော့အခုတစ်ကြိမ်နဲ့ဆိုရင်တတိယအကြိမ်မြောက်ရွေးခံရတာဖြစ်မှာဖြစ်ပါတယ်ခင်ဗျာ။ပြည်နိုင်ငံဘက်မှာတော့ဘာစလိုနာအသင်းကိုစပိန်တရားရေးအာဏာပိုင်တွေကတရားစွဲလိုက်ပါတယ်။ဘာစလိုနာအသင်းဟာဒိုင်းနီရဲ့မျက်နှာသာပေးမှုကိုရဖို့အတွက်စပိန်ဘောလုံးအဖွဲ့ချုပ်ဒိုင်းကော်မတီဒူဥက္ကဋ္ဌဟိုဇေမာရီယာအန်ရီကက်နဂရေရာရဲ့ကုမ္ပဏီကိုပတ်စံနေပေးခဲ့တယ်လို့ဆိုပြီးစပိန်တရားရေးအာဏာပိုင်တွေကတရားစွဲလိုက်တာပါ။ဘာစလိုနာသင်ဟာ2001ခုနှစ်ကနေ2018အတွင်းမှာနဂရယာရဲ့ကုမ္ပဏီကိုယူရို9.3သန်းပေးခဲ့တယ်လို့စပိန်အာဏာပိုင်တွေကတောက်ချာနေမှာပြောပါတယ်။ချိုးကသဘောတူညီမှုအရဘာစလိုနာအသင်းကစားတဲ့ပွဲတွေမှာဒိုင်းနီအနေနဲ့ဘာစလိုနာဘက်ကိုမျက်နှာသာပေးတဲ့ဆုံးဖြတ်ချက်တွေနဲ့ပွဲရလဒ်တွေဖြစ်လာအောင်လုပ်ဖို့သဘောတူခဲ့တယ်လို့တရားရေးအာဏာပိုင်တွေကပြောပါတယ်။ဘာစလိုနာဘက်ကတော့သူတို့အနေနဲ့တုံတရားအမှားလုပ်ထားတာမရှိဘဲအခုလိုပေးတာကလည်းတခြားဘောလုံးအသင်းတွေလုပ်တယ်လို့ပဲဒိုင်းနီရဲ့နီးစနစ်ပိုင်းဆိုင်ရာအစီအခံစာတွေရဖို့အတွက်ပေးတာဖြစ်တယ်လို့ပြီးခဲ့လကပြောပါတယ်။နဂရရာကလည်းဘာစလိုနာဘက်ကအခုလိုပေးတာဟာပွဲတွေမှာဗမ်းလိုက်တဲ့ဒိုင်းနီရဖို့အတွက်လို့ဆိုပါတယ်။ဒါပေမဲ့လည်းဘာစလိုနာရဲ့ပြိုင်ဘက်ရီယယ်မက်ဒရစ်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အထူးစိုးရိမ်မိတယ်လို့ပြောလိုက်ပြီးစပိန်တရားရေးစနစ်အပေါ်မှာယုံကြည်ကြောင်းဒါနဲ့ပတ်သက်ပြီးတော့တရားရုံးမှာထွက်ဖို့လိုအပ်ရင်လည်းထွက်ဆိုသွားမှာဖြစ်တယ်လို့ပြောပါတယ်။ဒါပြင်လာလီဂါပါဝင်တခြားအသင်းတွေနဲ့စပိန်ဘောလုံးဖွဲ့ချုပ်ကလည်းဒီကိစ္စပေါ်မှာစိုးရိမ်နေဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီးယားလိဘောလုံးပွဲတွေပတ်မှာတော့အာစနယ်၊ချယ်ဆီ၊မန်စီးတီး၊စပါးစ်နဲ့နျူကာဆယ်တို့အနိုင်ရပြီးတော့လီဗာပူးအသင်းရှုံးသွားခဲ့ပါတယ်။တနင်္လာနေ့ကပွဲတွေမှာချယ်ဆီကလက်ဆယ်ကို3-2မန်စီးတီးကခရစ္စတယ်ပဲလက်ကို2-2မရှိစပါးစ်ကနော်တင်ဖောရက်စ်ကို3-2နဲ့နိုင်ပြီးတော့လီဗာပူးကတော့ဘုံမောက်ကို2-2မရှိနဲ့ရှုံးပါတယ်။အနည်းငယ်တနေ့ကတော့အာစနယ်ကဖူလ်ဟမ်ကို3-2မရှိနျူကာဆယ်ကဝုတ်ကို2-2နဲ့နိုင်ပြီးမန်ချက်စတာယူနိုက်တက်ကတော့ဆောက်သမ်တန်ကိုအင်္ဂွင်မှာဂိုးမရှိသေးကြသွားပါတယ်။ဒီဘက်မှာတော့မန်ယူကွင်းလယ်ကကာစမီရိုဒိုက်ရိုက်အနီကပ်နဲ့ထုတ်ခံရလို့လေးပွဲပယ်ခံရမှာဖြစ်ပါတယ်။မန်ချက်စတာယူနိုက်တက်နီးပြအဲရစ်ဒန်ဟော့ကတော့ဒီအနီကပ်နဲ့ပတ်သက်ပြီးတော့ဒိုင်လူကြီးတွေကိုဝေဖန်လိုက်ပါတယ
်။ What I think is the inconsistency and the players don't know anymore.
ကျွန်တော်ကတော့တသမတ်တည်းပဲဖြစ်ဘူးလို့ထင်ပါတယ်။ဘူကဘယ်လိုလဲဆိုတော့ဘောလုံးသမားတွေလည်းမသိတော့ပါဘူး။လိဂ်တစ်ခုလုံးမှာဖြစ်နေတာပေါ့လက်စတာနဲ့ချယ်ဆီဘွဲမှာဆိုရင် VAR ကိုပြန်မကြည့်ပါဘူးဒီနေ့ကျတော့ VAR ကိုပြန်ကြည့်တယ်ပြီးတဲ့အခါကျတော့ပနယ်တီကိစ္စကျတော့လည်းပြန်မကြည့်ပြန်ဘူးအထူးသဖြင့်ပထမဟာမှာကဒါကလက်ထီတာရှင်းရှင်းကြီးပါဒီတော့ VAR နဲ့ပတ်သက်တဲ့ဘူး policy ကပါလေ
အာစနယ်အသင်းကတော့ Fulham ကိုနိုင်တာကြောင့်ဒါဟာနီးပြအတက်တက်လက်ထက်မှာပွဲပေါင်း100မြောက်နိုင်တဲ့ပွဲလေဖြစ်ပါတယ်
I don't know, but I'm really happy that we won today. If it's the 100, hopefully there will be many more. It's is there any?
ဘယ်တရားမြောက်နိုင်လာလားဆိုတာတော့ကျွန်တော်မသိပါဘူး။ဒါပေမဲ့ဒီနေ့နိုင်တဲ့အတွက်ကျွန်တော်ပြောပါရစေ။တကယ်လို့ဒါပွဲပေါင်းတရားမြောက်နိုင်ပွဲဆိုရင်လည်းနောက်ထပ်အများကြီးနိုင်မှုမျှော်လင့်ပါလေ
။ Arsenal ဟာဒီပွဲနိုင်လိုက်တာကြောင့်28ပွဲပြီးတဲ့အချိန်မှာ66မှတ်ရပြီးတော့ဒုတိယနေရာက Man City ထက်5မှတ်အသာနဲ့အမပါရီးယားကိုဆက်ပြီးတော့ဦးဆောင်နေပါတယ်ခင်ဗျာ။ကျင်းတဲ့နိုင်ငံဘက်မှာတော့နာမည်ကြီး PSG အသင်းဟာကျင်းတဲ့နိုင်ငံရဲ့အကြီးဆုံးဘောလုံးကွင်းဖြစ်တဲ့ Stade de France ဘောလုံးကွင်းကြီးကိုဝယ်ဖို့လှုပ်သွားမယ်လို့တောက်ချာနေကပြောလိုက်ပါတယ်။ PSG အသင်းဟာအခုလက်ရှိသူတို့ကစားနေတဲ့ Parc des Princes ကွင်းကနေဖယ်ပေးရဖို့ရှိတာကြောင့် Stade de France ကွင်းကိုဝယ်ဖို့လှုပ်လိုက်တာပါ။လက်ရှိ PSG ရဲ့ကွင်းကို Paris မြို့ကောင်စီကပိုင်လာဖြစ်ပြီးတော့ PSG အသင်းက1984ခုနှစ်ခေတ်ကအသုံးပြုခဲ့တာပါ။ဒါပေမဲ့လည်း Paris မြို့တော်ဝန် Anne Hidalgo ကတော့ Parc des Princes ကွင်းဟာရောက်မဖို့ဘူးလို့ပြောလိုက်တာကြောင့်ကွင်းကိုလိုက်ရှာနေတာပါ PSG ဘက်ကတော့ Stade de France ကွင်းကိုဝယ်ဖို့ကြိုးပမ်းနေပေမဲ့လည်းဖြစ်နိုင်တော့လက်ရှိကစားနေတဲ့ကွင်းကိုအစ်စ်ပြန်လည်ပြုပြင် movement တိစောက်ပြီးတော့ဆက်အသုံးပြုသွားခြင်းတုံးပဲလို့ပြောပါရယ် စတာဖရန့်စ်ကွင်းကတော့ပရိသတ်၈တောင်းဆန်ပြီးတော့ဥရောပကအကြီးဆုံးဘောလုံးကွင်းတွေကတခုဖြစ်ပြီးအန်ဂော98ကမ္ဘာဖလားဖိုင်နယ်ပါဝင်ဥရောပချန်ပီယံစ်ဖိုင်နယ်ပွဲတွေအတော်များများကိုလည်းအိမ်မှာကျင်းပခဲ့တာဖြစ်ပါတယ်ခင်ဗျာ။ဟောဒီပြိုင်ပွဲတွေဖတ်မှာတော့အမေရိကန်မှာကျင်းပတဲ့ Players Championship ဟောဒီပြိုင်ပွဲမှာအမေရိကန်က Scottie Scheffler ကနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်Players Championship ပြိုင်ပွဲကို Florida ပြည်နယ်က Palm Vero Beach မှာပြီးခဲ့တဲ့ Match က9ရက်နေ့ကနေ10ရက်နေ့အထိကစားခဲ့ကြတာမှာ Scheffler က Britain က Tyrell Hatton ကို5ချက်အသားနဲ့နိုင်ရပြီးတော့ Champion ဖြစ်သွားတာပါ Scheffler ဟာတနင်္ဂနွေနေ့ကနောက်ဆုံးနေ့မှာ3ချက် Shot ရိုက်ပြီးတော့စုစုပေါင်း18ချက် Shot ရိုက်ပြီးအနိုင်ရသွားတာဖြစ်ပါတယ်ဒါဟာသူ့အတွက်တော့ PGA ပြိုင်ပွဲတွေမှာလည်း6ချိန်မြောက်ဘိုးဆွဲတာဖြစ်ပြီးတော့ဒီပွဲနိုင်လိုက်တာကြောင့်သူဟာကမ္ဘာအဆင့်တစ်နေရာကိုလည်းပြန်ရောက်သွားပါတယ်Scheffler ဟာမနစ်ကသမားစစ်ပြိုင်ပွဲကိုနိုင်ထားတာကြောင့်မာစစ်ပြိုင်ပွဲနဲ့ Players Championship ပြိုင်ပွဲနှစ်ခုလုံးကိုတပြိုင်တည်းအတူတူရဘူးတဲ့တတိယမြောက်ကစားသမားလည်းဖြစ်ပါတယ်။အဲ့ဒီစုနှစ်ခုလုံးကိုတော့အရင်က Jack Nicklaus နဲ့ Tiger Woods တို့နှစ်ယောက်ပဲအတူရဘူးထားတာပါ။ဒီပွဲနိုင်ရလိုက်တဲ့အတွက်သူဟာစုကြေးငွေအဖြစ်နဲ့ American Dollar 4.5 သန်းနဲ့ရရှိသွားခဲ့ပါတယ်ခင်ဗျာ။လောကပြိုင်ပွဲတွေဘက်မှာတော့ကမ္ဘာ heavyweight လောကမှာ champion တရဖူတွေအားလုံးကိုတစုတစည်းတည်းဖြစ်စေမဲ့လောကပွဲကိုထိုးဖို့သဘောတူညီမှုရပြီလို့ကမ္ဘာလောကဖွဲ့ချုပ် WBA ကတောက်ကြနေမှာချင်းကြပါတယ်။ heavyweight champion တွေဖြစ်ကြတဲ့ Britain က Tyson Fury နဲ့ Ukraine က Alexander Usyk တို့ထိုးသက်ဖို့ဘူအားဖြင့်သဘောတူလိုက်တာဖြစ်တယ်လို့ WBA ဥက္ကဋ္ဌ Gilberto Mendoza က Twitter ကနေရေးပါတယ်။ဒါမဲ့လည်းစာချုပ်စာရင်းအသေးစိတ်ကိုတော့ဆက်ပြီးတော့ဆွေးနွေးဖို့ရှိနေသေးပါတယ်။ဒီပွဲကတော့လာမယ့် April 29ရက်နေ့ကျရင်လန်ဒန်ကဝမ်ဘလေးကွင်းကြီးမှာထိုးကြမှာဖြစ်ပါတယ်။ဒီမတိုင်ခင်တုန်းကတော့ Saudi Arabia နိုင်ငံ Jeddah မှာထိုးဖို့လုပ်ခဲ့ပေမဲ့ Tyson Fury ဘက်ကထိုးမဲ့ရက်ကိုလက်မခံတာကြောင့်ရွှေ့ဆိုင်းခဲ့ရတာပါ။ဒါပေမဲ့အခုတခါမှာတော့ Tyson Fury ဘက်ကဒီပွဲကရမယ့်စုချင်းငွေကို50ရာခိုင်နှုန်းစီမဟုတ်ပဲ80ရာခိုင်နှုန်းကိုသူယူပြီးတော့ဝမ်ဘလေးမှာထိုးဖို့တောင်းဆိုတာကို Usyk ဘက်ကသဘောတူခဲ့ပြီးတော့အပြန်အလှန်အားဖြင့်ဒီပွဲပြီးပြီးချင်းမှာ Tyson Fury ဘက်ကလည်း Ukraine ကိုဒေါ်လာ100,000လူရမယ်လို့ Usyk ကတောင်းဆိုခဲ့ပါတယ်။ဒါပြင်ပွဲရက်ကိုထပ်ရွှေ့ရင်တရက်ရွှေ့တိုင်း Tyson Fury ရမယ်ပတ်စံတဲကနေ100,000ခိုင်နှုန်းပေးရမယ်လို့ Usyk ကပြောကြားလိုက်ပါတယ်ခင်ဗျာ
။ကိုရနေအားကစားကဏ္ဍကိုနှဆင်ကြည့်ရှုခဲ့ရတာပါ။အခုတော့ဗိုလ်ရုညဗီဒီယိုရဲ့အစီအစဉ်လေးအဆုံးမသတ်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုခမောင်းဆုံးမတက်လည်းပြောပြပေးပါအောင်ခင်ဗျာ။
ရိုဟင်ဂျာဒုက္ခသည်တွေနေရပြည်အစီအစဉ်အတွက်ဆွေးနွေးဖို့မြန်မာကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိလာကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်။တက်နတ်မြို့ကိုအဖွဲ့ဝင်18ဦးလိုက်ပါတဲ့မြန်မာကိုယ်စားလှယ်အဖွဲ့ရောက်ရှိလာတာလို့ဘင်္ဂလားဒေ့ရှ်ဒုက္ခသည်ရေးရာကော်မရှင်နာယုံတာဝန်ရှိသူတွေကသတင်းဌာနတွေကိုဒီကနေ့ပဲပြောလိုက်တာပါ။ပင်လယ်နက်ပေါ်ကနိုင်ငံတကာပိုင်ဝေဟင်ပိုင်နဲ့မှာရုရှားတိုက်လေယာဉ်နဲ့တိုက်မိတဲ့အတွက်အမေရိကန်ထောက်လှမ်းရေးဒရုန်းလေယာဉ်အင်ကာနိတ်ကပြတ်ကျတဲ့အပေါ်မှာအမေရိကန်ဘက်ကပြင်းပြင်းထန်ထန်ရှုံချလိုက်တယ်လို့ရုရှားဘက်ကလည်းဒါဟာအမေရိကန်ဘက်ကရန်စတဲ့လုပ်ရန်လို့တုံ့ပြန်ဆွဆွဲလိုက်ပါတယ်။အင်ကာနိတ်ကရုရှားတိုက်လေယာဉ်နဲ့တိုက်မိတဲ့အတွက်အမေရိကန်ရဲ့ထောက်လှမ်းရေး MQ-9 ဒရုန်းလေယာဉ်ပင်လယ်နက်ထဲပြတ်ကျသွားပြီးအခုချိန်ထိပြန်ဆယ်လို့မရရှိသေးတဲ့အကြောင်းဗိုလ်မှူးချုပ်ဘက်ရိုင်ဒါကပြောဆိုပါတယ်။ဒီဖြစ်ပျက်တဲ့ပတ်သက်လို့အမေရိကန်နိုင်ငံဆိုင်ရာရုရှားတံတမကိုချက်ချင်းစင့်ခေါ်ကန့်ကွက်ခဲ့တဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရနက်ပရိုက်ကလည်းပြောပါတယ်။အိမ်ဖြူတော်ပြောခွင့်ရဂျွန်ကာဘီကတော့ရုရှားဘက်ကလုပ်ရဟာအမေရိကန်ဒရုန်းလေယာဉ်တွေနိုင်ငံတကာဝေပြင်ပိုင်နက်ထဲမပြန်တမ်းအောင်ရည်ဝဲတာဆိုရင်တော့အောင်မြင်မှာမဟုတ်တဲ့အကြောင်းလက်ခံမှာမဟုတ်တဲ့အကြောင်းမနေ့ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ခင်ဗျာ
။ကျေးဇူးပါကိုကမောင်စုံမေVOA ရဲ့ဗိုလ်ရုညအစီအစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညရဲ့ထုတ်လွှင့်မှုကမဆုမမစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Joe Gay တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမမ VOA ကိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပရာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေနိုင်ကြပါစေ။ကောင်းကောင်းလည်းအိပ်စက်အနားယူနေတဲ့ညချစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.